Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2016ခုနှစ်မတ်လ17ရက်တောက်ကြနေ့မနက်ဖြန် VOA တန်လှည့်အစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါရှင်။ကျမခွာညိုပါအခုမနက်အစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုမနန္ဒာချန်နဲ့အတူကြေညာပေးပါပါ IS Islamic စစ်တွေးကြောအဖွဲ့အစည်းကနေခိုးယူလာတယ်လို့ပြောတဲ့ထောင်တောင်းချီတဲ့အချက်လက်ဖိုင်တွေကိုဂျာမနီနဲ့တခြားနိုင်ငံတွေကအကြမ်းဖက်တိုက်ဖျက်ရေးအဖွဲ့ကိုကျွမ်းကျင်သူတွေဆန့်စစ်နေကြပါပြီဘောကန်ဒေသနိုင်ငံ၄နိုင်ငံကသူတို့နေဆက်ရွှေ့ပြောင်းဒုက္ခတွေအားလုံးအတွက်ဒီသတင်းဖတ်ပထမပိတ်ဖြစ်ဖို့ဆုံးဖြတ်ချက်ကိုဩစတြေးလျနိုင်ငံကနေထောက်ခံလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်ခွန်းတယ်
အခုမနက်ပိုင်းမှာတော့မြန်မာပြည်ရဲ့ဒုတိယသမ္မတလောင်းအမီစင်းတင်ထားတဲ့အပေါ်ပြည်တွင်းပြည်ပတုံ့ပြန်ချက်တွေကိုစက်တိုက်နားဆင်ရမှာပါဒီထဲ George Washington တက္ကသိုလ်ကပါမောက္ခ Christina Pink ကရောဘယ်လိုသုံးသပ်ပါလဲ
It really reminds me of General Aung San and the 1947 cabinet and also the appointment
ဘူဂျောင်ဆန်ကကရင်တိုင်းရင်းသားတဦးကိုတက်မတော်အကြီးကခန့်အပ်ခဲ့တာနဲ့နိုင်ရှင်ပြောကြားသွားတာကိုလည်းနားဆင်ရမှာဖြစ်တယ်လို့ဒုတိယသမ္မတလောင်း CNN မှာဒေါအောင်ဆန်းစုကြည်မပါလာတဲ့အတွက်စိတ်မကောင်းဖြစ်သူတွေလည်းရှိနေပါတယ်တခါဒုတိယသမ္မတလောင်းတဦးဖြစ်တဲ့ဦးထင်ကျော်ရဲ့အရေးချင်းနဲ့သမ္မတဖြစ်တဲ့မဖြစ်တဲ့ NLD ရဲ့သုံးတပ်ကွန်ယူကောက်ခံကိုယ်စားလှယ်တဦးနဲ့ဆက်သွယ်မေးမြန်းချက်ကိုလည်းနားဆင်ကြရမှာပါဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့တောက်ကြနေမနဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မနန္ဒာချန်တို့ကကြေညာပေးပါမယ်ရှင်
IS Islamic စစ်တွေးကြောအဖွဲ့အစည်းကနေခိုးယူလာတယ်လို့ပြောတဲ့ထောင်တောင်းချီအချက်လက်ဖိုင်တွေကိုဂျာမနီနဲ့တခြားနိုင်ငံတွေကအကြမ်းဖက်တိုက်ဖျက်ရေးကျွမ်းကျင်သူတွေဟာဆန့်စစ်နေကြပါတယ်ဒီဖိုင်တွေထဲမှာအကြမ်းဖက်သမားတွေရဲ့လူသစ်စုဆောင်းသူတွေရဲ့ကိုယ်ရေးအချက်လက်အသေးစိတ်တွေပါဝင်နေတယ်လို့ပြောပါတယ် IS အဖွဲ့ရင်းလုံခြုံရေးဆိုင်ရာအကြီးအကဲစီကနေကွန်ပျူတာအချက်လက်မှတ်တမ်း memory stick ကိုခိုးယူတယ်လို့တူရကီမှာသတင်းတောက်တွေကိုပြောကြားခဲ့တယ် IS အဖွဲ့ကိုစိတ်နာပြီးထွက်ပြေးလာသူတယောက်စီကရတဲ့အချက်လက်တွေလို့ Britain က Sky သတင်းဌာနကပြောပါတယ်ဒီမှတ်တမ်းဖိုင်တွေထဲမှာ IS အဖွဲ့ရဲ့အဖွဲ့ဝင်တွေလူသစ်စုဆောင်းထားသူတွေရဲ့နဲ့ IS အဖွဲ့ကိုတနားနေသူတွေစုစုပေါင်း 2,200 ကျော်ရဲ့အချက်လက်တွေပါဝင်မယ်လို့ယုံကြည်ရပါတယ်ဂျာမနီပြည်ထောင်စုဝန်ကြီး Thomas D. Masary ကတော့ဒီအချက်လက်တွေကနေစစ်သွေးကြွတွေပဲမှာဘယ်မှာပဲလှုပ်ရှားနေနေသူတို့ကိုချီအန်ခံလိုက်ဖို့အတွက်အထောက်အကူရပြီးရရှိလာတဲ့အချက်လက်တွေကနေသူတို့ကိုတရားဆွဲဆိုနိုင်မှာဖြစ်ကြောင်းပြောပါတယ်ဒီမှတ်တမ်းဖိုင်တွေထဲမှာ IS အဖွဲ့ဝင်အဖြစ်နဲ့လက်မခံခင်လူသစ်တွေကိုစစ်မေးတဲ့မေးခွန်း23ခုအပါအဝင်နိုင်ငံပေါင်း52နိုင်ငံက Jihad အဖွဲ့တွေရဲ့အဖွဲ့ဝင်တွေရဲ့အချက်လက်တွေပါဝင်တယ်လို့ Britain, Germany နဲ့ Syria ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်
IS တွေကြွားအဖွဲ့ရဲ့ဓာတုလက်နက်တွေထုတ်လုပ်နိုင်စွမ်းရည်တွေနဲ့ပတ်သက်တဲ့အဖိုးတန်သတင်းချက်လက်တွေကိုအမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့ကပေးအပ်ခဲ့ပြီးတဲ့နောက်ပိုင်းပြီးခဲ့တဲ့လကအမေရိကန်တပ်ဖွဲ့ကနေဖမ်းဆီးမိခဲ့တဲ့ IS တွေကြွားအဖွဲ့ကအရေးပါတဲ့အဖွဲ့ဝင်တယောက်ကိုအီရတ်အာဏာပိုင်တွေထံလွှဲပြောင်းပေးလိုက်ပြီးဖြစ်တဲ့ကြောင်းအမေရိကန်ကာကွယ်ရေးအရာရှိတွေကပြောဆိုခဲ့ပါတယ်။ Simon Daud El Bakha ခေါ်အဘူဒေါကာIS တွေကြွားအဖွဲ့ရဲ့ဓာတုနဲ့ဒီတမယိုးကြလက်နက်တွေကိုထုတ်လို့ရမှာအဓိကကြသူဖြစ်ပင်နဂွန်စစ်ဌာနချုပ်ပြောခွင့်ရပုဂ္ဂိုလ်ပီတာကွတ်ကပြောဆိုခဲ့တာဖြစ်ပါတယ်။ IS အစွန်းရောက်အဖွဲ့ရဲ့ဓာတုလက်နက်စက်ရုံတွေထုတ်လုပ်မှုနဲ့ပါဝင်ပတ်သက်သူတွေအကြောင်းအသေးစိတ်ထုတ်ဖော်ပြောဆိုခဲ့တယ်လို့လည်းဆိုပါတယ်။ရရှိခဲ့တဲ့သတင်းအချက်လက်တွေပေါ်အခြေခံပြီးတော့လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အတွက်လည်း IS အဖွဲ့ရဲ့ဓာတုလက်နက်ထုတ်လုပ်နိုင်စွမ်းကိုရှော့ချနိုင်ခဲ့တယ်လို့အနာဂတ်စစ်စင်ရေးတွေနဲ့ပတ်သက်လို့အသိပေးသွားမှာဖြစ်တဲ့အကြောင်းလည်းပြောခွင့်ရကပြောဆိုခဲ့ပါဗျ။ IS အဖွဲ့ဝင်တယောက်ကအမေရိကန်အထူးတပ်ဖွဲ့တွေကဒီလာဆန်းမှာဖမ်းဆီးမိခဲ့တဲ့အကြောင်းပြောဆိုခဲ့ပေမဲ့ဒီသတင်းပတ်မတိုင်မီအထိတော့ဘယ်သူဘယ်ဝါဖြစ်တယ်စစ်သွေးကြွအဖွဲ့မှာဘယ်အခန်းကဏ္ဍကနေပါဝင်ခဲ့တယ်ဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိခဲ့ပါဘူး။
ဘောကန်ဒေသနိုင်ငံ၄နိုင်ငံကသူတို့ရဲ့နေဆက်ဒေသတွေကိုရွှေ့ပြောင်းဒုက္ခတွေအားလုံးလိုလိုအတွက်ဒီသတင်းပတ်ထံမှာပိတ်ပစ်ဖို့ဆုံးဖြတ်ချက်ကိုဩစတြေးလျနိုင်ငံကနေထောက်ခံလိုက်ပါတယ်။ဒါအပြင်ရွှေ့ပြောင်းဒုက္ခတွေရဲ့လမ်းကြောကိုလုံးဝဆက်ပြီးပိတ်ထားဖို့လည်းတောင်းဆိုလိုက်တာပါ။ဘောကန်နိုင်ငံတွေကိုဖျက်ပြီးရွှေ့ပြောင်းဒုက္ခတွေရဲ့ဥရောပမြောက်ပိုင်းကိုဝင်ရောက်ဖို့အတွက်ကြိုးစားမှုကိုကန့်သတ်ဖို့သူအစိုးရအနေနဲ့ထောက်ခံကြောင်းဩစတြေးလျပြည်ထောင်ဝန်ကြီးဂျိုဟာနာမက်လစ်နာကပြောပါတယ်။Slovenia, Macedonia, Serbia နဲ့ Croatia နိုင်ငံ၄နိုင်ငံမှာနိုင်ငံရေးခေါ်လုံခွင့်တောင်းခံဖို့လုပ်နေသူတွေမှအပ ကြံရွှေပြောင်းဒုက္ခတွေအားလုံးအတွက်ပိတ်ပင်ဖို့သူတို့လေးနိုင်ငံကဒီသတင်းပတ်ထဲမှာပဲစတင်လှုပ်ဆောင်လိုက်တာဖြစ်ပါတယ်။နိုင်ဆိုရာနောက်ပြန်မသွားဘူးလို့ပြောပြီးရွှေပြောင်းဒုက္ခတွေဝင်ရောက်နေတဲ့ဘောကန်လမ်းကြောလို့ခေါ်နေတဲ့လမ်းကြောကိုလုံးဝပိတ်ထားတဲ့လို့ပြည်ထောင်ဝင်ကြီးမက်လစ်နာကဒိုင်ဝက်ဂျာမနီနေဆင်သတင်းစာကိုပြောပါတယ်။တစ်ချိန်တည်းမှာပဲတူရကီအနောက်ဘက်ကမ်းလွန်ဒေသမှာLesbos ကျွန်းကနေဂရိနိုင်ငံကိုသွားတဲ့လေတစင်းနစ်မြုပ်ခဲ့တဲ့အတွက်သုံးလသားအရွယ်ကလေးငယ်တူပါဝင်ရွှေ့ပြောင်းဒုက္ခတဲ့ငါးဦးသေဆုံးခဲ့ရတယ်လို့တူရကီသတင်းဌာနကပြောပါတယ်။အာဖဂန်နဲ့အီရန်နိုင်ငံသားရွှေ့ပြောင်းဒုက္ခတွေတင်ဆောင်လာတဲ့ဒီလေတဲကကိုယ့်ကိုကယ်တင်နိုင်ခဲ့ပေမဲ့နှစ်ဦးကတော့ပျောက်ဆုံးနေတယ်လို့ဆိုပါတယ်။ကုလသမဂ္ဂကကန့်ကွက်မှုကိုရင်ဆိုင်နေရပေမဲ့ဥရောပသမဂ္ဂနဲ့တူရကီတို့ဟာတူရကီကနေဂရိကိုရောက်လာတဲ့ရွှေ့ပြောင်းဒုက္ခတွေအားလုံးကိုတူရကီဘက်ပြန်ပို့ဖို့အစီအစဉ်ကိုအပိတ်သက်လှုပ်ဆောင်ဖို့လမ်းဘုတ်လှုပ်ဆောင်နေကြတာပါကုလသမဂ္ဂလူခွင့်ဆိုင်ရာအကြီးအကဲဇိုင်ရီယတ်အယ်ဟူစိန်ကတော့ဒီစီဇန်ဟာတရားမဝင်ဘူးလို့ပြောပါတယ
်နှစ်ပေါင်း20နီးပါးအတွင်းပထမဆုံးအကြိမ်နိုင်ငံတော်ခီးစဉ်ဖြစ်ရောက်လာတဲ့ကနေဒါနိုင်ငံဝန်ကြီးချုပ်ဂျက်စတင်ထရူဒိုကိုကြာသပတေးနေ့မှာသမ္မတအိုဘားမားကအင်ပြီးတော့မှလက်ခံကြိုဆိုခဲ့ပါတယ်လူမှုအတိုင်းဝိုင်းချားမှာရောစီးပွားရေးအရာပါနဲ့နဲ့ဆိုင်ဆိုင်ရှိနေတဲ့ရင်းနှီးမှုတွေကြောင့်တခါတရံမှာနှစ်နိုင်ငံကြားဆက်ဆံရေးဟာတတိတော်မထားမိလောက်အောင်ချောမွေ့နေတဲ့အကြောင်းကနေဒါဝန်ကြီးချုပ်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာသမ္မတအိုဘားမားကပြောကြားသွားပါတယ်။ခြားသာပတင်းနေ့အစောပိုင်းကကနေဒါဝန်ကြီးချုပ်ရောက်ရှိလာတဲ့အခမ်းအနားအတွင်းမှာလည်းလူတိုင်းခံစား권ရှိတဲ့ကျန်းမာရေးဆောင်ရှားမှုဘာသာရေးလွတ်လပ်ခွင့်နဲ့မတူကွဲပြားမှုတွေအတူတကွတည်ရှိနေတဲ့နှစ်နိုင်ငံစလုံးကစံတန်ဘိုးတွေကိုလည်းအလေးထားပြောကြားသွားခဲ့ပါတယ်။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုမဟာမိတ်တွေအဖြစ်အကြမ်းဖက်ဝါဒဆန့်ကျင်ရေးယူကရိန်းလိုတိုင်းပြည်တွေရဲ့ကိုယ်ပိုင်အနာဂတ်ကိုပြဋ္ဌာန်းနိုင်ရေးကိစ္စတွေမှာလည်းတညီတညွတ်ထက်ရပ်တည်ချောင်းကိုလည်းပြောဆိုခဲ့ကြပါတယ
်။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းကဂီတန်မြို့မှာအာဖဂန်တာလီဘန်တွေနဲ့ဆက်နွယ်နေမယ်လို့တန်လျက်ရှိတဲ့စစ်သွေးကြွ14ရက်ကိုလုံခြုံရေးတပ်သားတွေကဖမ်းမိခဲ့တယ်လို့ပါကစ္စတန်အာဏာပိုင်တွေကပြောပါတယ်ဖမ်းထားသူတွေကိုစစ်ဆေးမင်းမြန်းနေစေဖြစ်ပြီးအချက်လက်တွေထပ်ပြီးသိရရင်သတင်းမီဒီယာတွေကိုထုတ်ပြောမှာဖြစ်ပေမဲ့ဖမ်းမိတဲ့ထဲမှာအစ်မြန်တာလီဘန်ခေါင်းဆောင်တွေပါမပါမသိရသေးဘူးလို့အမည်မဖော်လိုတဲ့လုံခြုံရေးအရာရှိကပြောပါတယ်သတင်းပေးချက်တစ်ခုအရအာဖဂန်ဒုက္ခတဲ့အများစုနေထိုင်ရာအိမ်တွေရှိရာမြို့အရှိပိုင်းရပ်ကွက်ထဲမှာလုံခြုံရေးတပ်ဖွဲ့တွေကဒီလူတွေကိုဖမ်းမိခဲ့တာလို့တာဝန်ခံအရာရှိတွေကပြောပါတယ
်ဂျပန်နိုင်ငံမှာငလီနဲ့ဆူနာမီရေလိုင်းတံကြောင့်အရှေ့မြောက်ဖက်ကန်ယူဒန်ဒေသမှာပျက်စီးဆုံးရှုံးမှုတွေနဲ့ဖူကူရှိမာဒိုင်အချီနျူကလ িয়ার ဆက်ရုံရိုးစိမ့်မှုတွေကြုံခဲ့ရတာ၅နှစ်ပြည့်ထိမ့်မဲ့ဖြစ်ဂျပန်နိုင်ငံမြောက်ပိုင်းဒေသပြန်လည်ထူထောင်ရေးတိုးမြင့်ဆောင်ရွက်ဖို့ဝန်ကြီးချုပ်ရှင်ဆိုအာဘေကကတိပေးလိုက်ပါတယ်ဂျပန်နိုင်ငံမြောက်ပိုင်းမှာပြန်လည်နလတ်မထူပဲတိုင်းပြည်ကိုအသစ်ပြန်မွေးဖွားဖို့မဖြစ်နိုင်ဘူးလို့လည်းဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်ဒီလိုအခိုင်အမာယုံကြည်မှုနဲ့မျှော်လင့်ချက်တွေပြည့်ရှိနေတဲ့ဂျပန်နိုင်ငံမြောက်ပိုင်းဒေသကိုအသစ်ပြန်လည်တည်ဆောက်ဖို့ထပ်မံစိတ်ပိုင်းဖြတ်ထားတယ်လို့လည်းပြောကြားသွားခဲ့ပါတယ်2011ခုနှစ်ကဆူနာမီရေလိုင်းတံကြောင့်လူပေါင်း 38,500 သေဆုံးပြီးပျောက်ဆုံးခဲ့ရတယ်လို့သေဆုံးပျောက်ဆုံးခဲ့ရတယ်လို့ဂျပန်နိုင်ငံရဲ့ကန်ယိုရန်ဒေတာကလူမှုအတိုင်းဝိုင်းတွေအကြီးအကျယ်ထိခိုက်နှစ်နာခဲ့ရပါတယ်မိသားစုထောင်ပေါင်းများစွာနဲ့တက်ကြီးရွယ်ဦးတွေဟာအခုချိန်ထိအိုးမဲ့အိမ်မဲ့ဖြစ်နေရတော့မယ်လို့လည်းဂျပန်နိုင်ငံကြက်ချင်ဤသင်းကပြောပါတယ
်ဖလော်ရီဒါပြည်နယ်မှာအသက်၄နှစ်အရွယ်သားဖြစ်သူရဲ့တက်နတ်နဲ့ပတ်သက်တဲ့ကျွမ်းကျင်မှုကိုမိခင်ဖြစ်သူကကွန်ပျူတာအွန်လိုင်းမှာတင်လိုက်ပြီးသိပ်မကြားခင်မှာပဲမိခင်ဖြစ်သူဟာသူ့သားရဲ့မတော်တဆဖြစ်ကမှုကိုခံခဲ့ရပါတယ်သူမိခင်တေဝင်ပိုင်ဆိုင်တဲ့ဒီလက်နဲ့ဟာသူမိခင်မသိပဲခလေးလက်ထဲကိုဘလို့ရောက်သွားတယ်ဆိုတာကိုစုံစမ်းစစ်ဆင်းနေကြောင်းကြက်သက်ပရင်းနေမှာပဲဒေတာကန်ရဲတွေကပြောပါတယ်ပြစ်ခတ်မှုဟာအင်ကာနီကဖြစ်ပွားခဲ့တာပါဖလော်ရီဒါပြည်နယ်ပူတနမ်မြို့နယ်တဲကလန်ဒန်ပေါ်မှာမိခင်ဖြစ်သူအသက်32နှစ်အရွယ်ဂျေမီဂစ်ကကားမောင်းနေရင်ပြစ်ခတ်မှုဖြစ်ပွားခဲ့တာပါသူမောင်းနေတဲ့ထရက်ကာလမ်းမပေါ်မှာရပ်ထားတာကိုရဲကတွေ့ရပြီးတဲ့နောက်မှာတော့ဂစ်ကသူ့နောက်ကျောကို45 caliber pistol တနက်နဲ့သူ့သားကမတော်တဆဖြစ်မိတာလို့ရဲကပြောပါတယ်။ဂစ်ကအခုဆေးရုံမှာရှိနေပြီးအချိန်လေးကတော့စိုးရင်စရာမရှိတော့ပါဘူး။ဒါပေမဲ့စုံစမ်းစစ်ဆေးသူတွေကိုတော့စကားကောင်းကောင်းပြန်ပြီးမပြောနိုင်သေးပါဘူး။သူဟာတနက်ပိုင်ဆိုင်ခွင့်နဲ့ပတ်သက်ပြီးလူမှုမီဒီယာတွေမှာတက်တက်ကြွကြွလှုံ့ဆော်နေသူအတူဖြစ်ပါတယ်။သူ့သားဟာပြစ်မှတ်ကိုထိအောင်ပြစ်ဖို့အတွက်ပ ိုစိတ်အားထက်သန်စွာလေ့ကျင့်လာတယ်လို့ Facebook မှာတင်လိုက်ပြီးတိတ်မကြခင်မှာပဲအခုလိုပြစ်ခတ်မှုဖြစ်ပွားခဲ့တာပါ။ကလေးငယ်ကတော့ဒဏ်ရာတစ်စုံတစ်ရာမရခဲ့ပါဘူး။ကလေးငယ်အခုဆွေမျိုးတွေနဲ့နေနေပြီးပြည်နယ်ကလေးဝန်ဆောင်မှုဌာနကလည်းဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေပါတယ်။လက်နက်ကိုကြီးထိုးပြီးတင်စီတာဒါမှမဟုတ်ကြီးထိုးထားတဲ့လက်နက်ကိုကလေးတွေလက်လန်းမိတဲ့နေရာမှာထားတာမျိုးဟာ Florida ဥပဒေအရပြစ်မှုအသေးတစ်ခုဖြစ်ပါတယ်
။အင်္ဂါဂျိုအတွင်းပိုင်းကိုလေ့လာဖို့နဲ့ဒီအင်္ဂါဂျိုအပြင်ကဘာလိုကြောက်ဆိုင်ကြောက်ခဲဂျိုတွေဘလို့ပဲပုံဖြစ်တည်လာတယ်လဲဆိုတာကိုပုံမသိရှိနိုင်ဘူးစူဇန်မက်ခီးစင်ကို2018ခုနှစ်မေလမှာစတင်မဲ့အကြောင်းအမေရိကန်အာကာသသိပ္ပံအေဂျင်စီ NASA ကရက်အစ်ပြောင်းလဲကြေညာလိုက်ပါတယ်အာကာသယင်ဒီလာတဲ့လွတ်တင်ရမှာဖြစ်ပေမဲ့လဲအင်္ဂါဂျိုပေါ်ကမြေပြင်အနေထားကိုတိုင်းတားရမှာအသုံးပြုရမယ်ကရိယာရဲ့အခန်းတစ်ခန်းဟာယူဆိုင်နေတဲ့အတွက်ပြင်ဆင်ဖို့လိုအပ်တာကြောင့်အစီအစဉ်ကိုပြောင်းလိုက်ရတာလို့လဲ NASA ကပြောပါတယ်ဒီကရိယာကိုတော့အခုအခါပြန်လည်မွမ်းမံတည်ဆောက်နေပြီးတော့နှစ်နှစ်ကြာအချိန်ယူပြီးရင်တော့အင်္ဂါဂျိုကို2018နိုဝင်ဘာမှာဆင်းသက်ဖို့လဲရည်မှန်းထားပါတယ်အင်္ဂါဂျိုမျက်နှာပြင်အောင်5မီတာကွာမှာအပူချိန်ပြောင်းလဲကိုတိုင်းတားနိုင်မှုကရိယာတစ်ခုကိုလဲအာကာသယင်မှာတည်ဆောင်သွားဖြစ်ပါတယ် Direct from Washington The
Voice of America VOA 2016ခုနှစ်မလ17ရက်တောက်ကြနေမနေ့ဖက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မန္တတာချန်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါတော့မယ်ရှင်အခုအရင်ဆုံးတော့ဒေါက်ဆန်းစုကြည်ရဲ့ပြည်သူတွေအပေါ်ပန်ကြားချက်ကိုကြည့်ကြရအောင်ပါပြည်သူတွေမျှော်မှန်းထားတဲ့အတိုင်းအကောင့်ထွေမဖော်နိုင်သေးတာကိုစိတ်ရှည်တည်ခံကြဖို့မနေ့တော့ကပြည်သူတွေကိုဒေါက်အောင်ဆန်းစုကြည်ကပန်ကြားလိုက်ပါတယ်။ဒါ့အပြင် NLD ပါတီရဲ့ဒုတိယသမ္မတလောင်းတွေကိုမြန်မာပြည်သူတွေလက်ခံသဘောကျမယ်လို့မြင်ကြောင်းနဲ့တစ္ဆာရှိမှုစီကံရှိမှုနဲ့အယီချင်းရှိမှုသုံးချက်နဲ့စံထားပြီးသူကိုယ်တိုင်ရွေးချယ်ခဲ့တာဖြစ်တဲ့အကြောင်းမနေ့တော့ကပဲဒေါက်အောင်ဆန်းစုကြည်က NLD အမတ်တွေနဲ့တွေ့ဆုံချိန်မှာပြောကြားသွားခဲ့ပါတယ်။အပြည့်စုံကိုမတ်အင်ဂျင်နိုင်ကပြောပြပေးပါမယ်ရှင်။
လက်ရှိအချိန်မှာတိုင်းပြည်ကောင်းဖို့အတွက်ဆောင်ရွက်တဲ့အခါပြည်သူတွေအနေနဲ့စိတ်ရှည်တည်ခံပြီးဝိုင်းဝန်းကူညီကြဖို့ဒေါက်အောင်ဆန်းစုကြည်ကမနေ့ကကြေညာချက်ထုတ်ပြန်ပြီးပန်ကြားခဲ့ပါတယ်။မြန်မာပြည်သူတွေကဒေါက်အောင်ဆန်းစုကြည်သမ္မတဖြစ်ဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုတခက်နဲ့ထဲမဲပေးခဲ့ကြပေမဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကန့်သတ်ချက်တွေကြောင့်ပြည်သူတွေရဲ့ဆန္ဒကိုလောလောလတ်လတ်အကောင့်ထဲပေါ်မပေးနိုင်သေးတဲ့အပေါ်မှာအခုလိုဒေါက်အောင်ဆန်းစုကြည်ရဲ့ပန်ကြားချက်ထွက်ပေါ်လာတာဖြစ်တယ်လို့လည်းသုံးသပ်သူတွေရှိပါတယ်။ NLD ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာဇော်မြင့်မောင်ကတော့ဒီကြေညာချက်နဲ့ပတ်သက်လို့ VOA ကိုအခုလိုပြောပါတယ
်။ပြည်သူတွေဆန္ဒပြည်သူတွေသူတမနာဖြစ်တယ်မြင်နေတာပေါ့ဗျာ။အဲ့ဒါကြောင့်လည်းမဲပေးတာဟုတ်လား။ဒါပေမဲ့အဲ့ကမှစကယ်လို့တလုံးကတမနာမဖြစ်တော့တလုံးမှမတုံဘူးဗျာတော်စု။နောက်ကြရကျွန်တော်တို့အတိုင်းပြူပြီးနေအေဂျင့်ဆိုတာကိုကြောင်းယူလိုလားလေလိုလားတဲ့အတွက်ကျွန်တော်တို့မှာဒိုင်နာဘောဆိုပါလေအကွက်ဖွဲ့ပါဖြစ်တယ်လောလောလတ်လတ်အနေနဲ့ဒီပြူပြဲဆန္ဒအတော့တယ်မဖို့ပေးနေဘူးအဲ့တော့ဒါဟိုဒီနေအေဂျင့်ဆိုတာလည်းပေါ့နော်ကျွန်တော်တို့ကူညီပေးဝယ်ဝန်ပြည်သူအားလုံးပါပါကြာဝဆိုပြီးတော့အဆန်းကြီးကြီးလည်းမြေတားရခိုင်မှာတမနာတလုံးမှမပေါ့ဘူးဒီပြူပြဲဆန္ဒပါလဲဆိုတာတည်တယ်ဒီပြူပြဲလည်းတည်တယ်ကျွန်တော်လည်းတည်တယ်တနိုင်ငံလုံးတည်တယ်ဗျာအဲ့ဒါကိုအောက်ထက်ဖို့အတွက်
မနေ့ကြာတာပတိနေ့က NLD လွှတ်တော်အမတ်တွေနဲ့တွေ့ဆုံပွဲမှာလေဒေါက်အောင်ဆန်းစုကြည်ကဒုသမရလောင်းတွေဖြစ်ဦးထင်ကျော်နဲ့ဦးဟင်နရီဘန်ထူးယူတို့ကိုရွေးချယ်ခဲ့ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ရှင်းပြခဲ့ကြောင်းဒေါက်တာဇော်မြင့်မောင်ကပြောပါတယ
်ဒုသမရလောင်းဖြစ်ရွေးတဲ့အခါမှာဒီလူတွေက NLD မှာဘယ်လောက်ကြာရှည်တာတကဟိုယူရတဲ့ဆိုတဲ့ပုံမှန်မသိဘူးအဲ့ဒီပုံမှာဘယ်တော့တစ္ဆာရှိနေလဲဆိုတဲ့ဟာကိုသူဆုံးဖြတ်ချက်ချတယ်။အဲ့ဒီအရုံးကိုကြည့်တဲ့အခါတစ္ဆာရှိမယ်လို့သူယုံကြည်တယ်။ဥထင်ကျော်ဆိုတော့သူကဒေါက်တာဖောင်ဒေးရှင်းမှာတွဲလို့နေတာ။ကြာပြီ။နောက်ကျမျိုးယူပညာတတ်နဲ့ပညာတတ်အဖေမှာလည်းအဖေသူ့အဖေရဲ့ကုန်ရှိတယ်။ဒေါက်တာဒီမန်လို့ဖောင်ဒေးရှင်းမှာလုပ်ခဲ့လို့လည်းကရက်စစ်စားလုပ်ခဲ့တယ်။ဒီတော့ဥဒမရာပေါ့နော်ဒမရာလောက်ဒုဒမရာလောက်ဖြစ်နေအရေးချင်းနဲ့လည်းအပြည့်စုံရှိတယ်။အဲ့ဒါကြောင့်မို့ရွေးတယ်။နောက်တစ်ယောက်ကြာလို့လည်းပါလဲဆိုလို့ရှိရင်ကျေးဇူးရတဲ့ကြောင့်မြန်မာနိုင်ငံရဲ့နိုင်ငံရေးညာလူတွေမှာချင်းတစ်ချိန်တစ်ခါမှအစင်းမြညာလူတွေမရခဲ့ဘူး။မြန်မာပြည်သူ့တော်မှာဒီခုမြတ်တူပြအောက်ခါဥပဒေအခါမှာဖြစ်ချင်းကြည့်လေဥပမာပြည်လိုက်တဲ့ဥက္ကဋ္ဌဥပဒေပြင်ပြီးနောက်တစ်ယောက်ကိုဥဒေတာကိုရခိုင်ကိုပြည်လိုက်တဲ့အတိုင်းအတာကိုစုပ်ပြီးကျင်းနေကျွန်တော်တို့မျိုးရတဲ့မှုကိုစီကွက်ချုပ်အများနဲ့ကြွေးကြော်နေတဲ့ National Reconciliation ကိုအကောင့်တက်ပေါ်တယ်။တိုင်းနာစီလုံးညီရဲ့အတွက်အကောင့်တက်ပေါ်တယ်။နောက်နောက်ကျတော့ကျွန်တော်တို့မျိုးမန်းကအဲဖက်ဒရယ်ပြည်ထောင်စုရဲ့တင်ကြေးတာတွေကိုဟိုအတွက်ဒီတခါဘုရူယူလိုက်တာလေဆိုလို့ရှိရင်သူတော်လာလောက်ကိုချင်းကိုယူလိုက်တာဖြစ်တယ်
ဒီကနေ့တောက်ကြနေ့လွှတ်တော်အစည်းအဝေးတွေမှာအနိုင်ရပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကြံ့ခိုင်ဖွံ့ဖြိုးရေးပါတီတို့ကအသီးသီးတင်သွင်းခဲ့တဲ့ဒုသမ္မတလောင်းတွေနဲ့တပ်မတော်ကအဆိုတင်မဲ့ဒုသမ္မတလောင်းတဦးစုစုပေါင်း9ဦးကိုမဲပေးရွေးချယ်ကြမှာဖြစ်ပါတယ်။ဒီလွှတ်တော်အစည်းအဝေးတွေမှာပြည်သူတွေအတွက်အလွန်အရေးကြီးတဲ့နိုင်ငံရဲ့သမ္မတဖြစ်လာမဲ့သူကိုရွေးချယ်မှာဖြစ်တာကြောင့် NLD လွှတ်တော်အမတ်တွေအနေနဲ့ပင်နီအင်ညီဝတ်ပြီးစီစီလုံးလုံးပြည်သူတွေနဲ့တသားတဲ့ငါတို့ခေရောက်ပြီးဆိုတာကိုပြကြဖို့ဒေါ်ဆန်းစုကြည်က NLD အမတ်တွေနဲ့တွေ့ဆုံပွဲမှာပြောဆိုခဲ့ပါတယ်ရှင
်။မှန်ရင်ချင်းနိုင်ပြပြသွားတာပါ။တစ်ဆက်တည်းမြမပြပမြမအရေးတုံတတ်သူတွေဘက်ကရှူထောင်းတဲ့အမြင်တချို့ကိုလည်းကြည်ကြရအောင်ပါ။မြန်မာနိုင်ငံရဲ့2015ရွေးကောက်ပွဲမှာမဲပြတ်တဲ့အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ကမတ်လ10ရက်နေ့မှာတင်သွင်းခဲ့တဲ့ဒုတိယသမ္မတလောင်းအမည်စင်းတွေနဲ့ပတ်သက်လို့မှန်ကန်တဲ့ရွေးချယ်မှုတွေအဖြစ်အမေရိကန်ခြေဆိုင်မြန်မာအရေးသုံးသပ်သူတွေကကြိုဆိုလိုက်ကြပါတယ်။အရေးပါတဲ့အခန်းကဏ္ဍတွေမှာတိုင်းရင်းသားတွေကိုနေရာပေးခန့်အပ်တာဟာလည်းထူးခြားမှုတစ်ရပ်အဖြစ်သူတို့ကမြင်ကြပါတယ်။စိန်ခေါ်မှုတွေရှိနေဆဲဖြစ်တဲ့မြန်မာဒီမိုကရေစီအသွင်ကူးပြောင်းမှုအပေါ်သတိထားကြိုဆိုခဲ့ကြတဲ့အကြောင်းနဲ့ပတ်သက်လို့တော့ဆက်သွယ်မေးမြန်းထားတဲ့မနန္ဒချန်ကပြောပြပါမယ်ရှင်။
တမိုင်းဝင်ပြောင်းလဲလို့ခေါ်ဆိုနိုင်တဲ့မက်ရှလာဆယ်နေကအနယ်ဒီကနေပြည်သူ့လွှတ်တော်အတွက်ဦးထင်ကျော်ကိုဒုသမ္မတအမည်တင်သွင်းခဲ့ပြီးအမျိုးသားလွှတ်တော်အတွက်ချင်းတိုင်းရင်းသားဖြစ်တဲ့ဟင်နရီဗန်တီယူကိုဒုသမ္မတအဖြစ်အမည်စင်းတင်သွင်းခဲ့တာပါမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအကဲဆက်လွန်းတဲ့ကာလမှာသတိထားဆောင်ရွက်နေရတဲ့ရွေးကောက်ပွဲအနိုင်ရ NLD ပါတီရဲ့ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ရဲ့ရွေးချယ်မှုဟာမှန်ကန်တယ်လို့ဆိုခဲ့သူကတော့ကာနေဂီစင်တာကအာရှရေးရာအကြီးတန်းသုတေသီဗစ်ခရန်နေရူးဖြစ်ပါတယ
် Then I think it will definitely work especially the representative Utin Chaw from the lower house
ဒီကြပါအလုပ်ဖြစ်မှာပါအထူးသဖြင့်ပြည်သူ့လွှတ်တော်ကရွေးချယ်တဲ့ Utin Chaw ဟာဆိုရင်အင်မတန်ရိုးသားဖြောင့်မတ်တယ်လို့ဂုံတိခါကြီးမသူဒေါအောင်ဆန်းစုကြည်ကယုံကြည်ကိုးစားတဲ့သူဖြစ်ပါတယ်။တစ်ချိန်တည်းမှာပဲသူဟာအင်မတန်ချင့်ကရလွယ်တဲ့သူလူတွေသဘောကျတဲ့သူဖြစ်တဲ့အတွက်လွှတ်တော်နဲ့မြန်မာလူထုရဲ့ချစ်ခင်လေးစားမှုရရှိပြီးအုပ်ချုပ်နိုင်မဲ့သူသားမျိုးပါ။ဒါကြောင့်လည်းအင်မတန်ကောင်းတဲ့ရွေးချယ်မှုလို့ယူဆပါတယ်။အမျိုးသားလွှတ်တော်အတွက်ရွေးချယ်သူဟာချင်းတိုင်းရင်းသားတူဖြစ်နေတာကလည်းအရေးကြီးပါတယ်။ဒေါအောင်ဆန်းစုကြည်ဟာတိုင်းရင်းသားတွေကိုလက်ကမ်းဖို့ကြိုးစားနေရဲဆိုတာကရှင်းပါတယ်။
ဒါအပြင်သမရအထက်မှာနေမယ်လို့ပြောထားတဲ့ဒေါအောင်ဆန်းစုကြည်အနေနဲ့ NLD ပါတီအစိုးရကိုစီမံခန့်ခွဲနိုင်မယ်နိုင်ငံရေးစီးပွားရေးအရေးကြီးတဲ့ကိစ္စတွေကိုဆုံးဖြတ်နိုင်မယ်မတူကွဲပြားတဲ့အုပ်စုတွေကိုစုစည်းနိုင်မယ်ဆိုရင်တော့အောင်မြင်တဲ့အစိုးရတည်းရဲ့ဖြစ်လာနိုင်တယ်လို့လည်းဗစ်ခရန်နေရူးကပြောဆိုခဲ့ပါတယ်အလားတူဂျော့ချ်ဝါရှင်တန်တက္ကသိုလ်ရဲ့နိုင်ငံတကာဆက်ဆံရေးပါမောက္ခခရစ်စတီနာဖင်ကလည်းတင့်တော်တဲ့ရွေးချယ်မှုလို့ယူဆသူပါပြည်သူ့လွှတ်တော်အတွက်ရွေးချယ်ခဲ့တဲ့ဦးထင်ကျော်ဟာဒေါအောင်ဆန်းစုကြည်နဲ့အချိန်တော်ကြာကလေးကလက်တွဲလှုပ်ဆောင်လာသူဖြစ်ပြီးယုံကြည်စိတ်ချရဆုံးပုဂ္ဂိုလ်တစ်ယောက်လည်းဖြစ်တယ်လို့ဆိုခဲ့ပါဗျ။စစ်ကောင်းဆောင်တွေနဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိနိုင်ဖို့နဲ့ယုံကြည်မှုတည်ဆောက်နိုင်ဖို့လို့သူတို့နှစ်ယောက်စလုံးအတွက်စိန်ခေါ်ချက်တွေကတော့ရှိနေမှာဖြစ်တယ်လို့လည်းပမောက်ခခရစ်စတီနာဖင်ကသုံးသပ်ခဲ့ပါဗျ။အမျိုးသားလွှတ်တော်အတွက်ချင်းတိုင်းရင်းသားဟင်နရီဗန်တီယူကိုရွေးချယ်မှုလိုမျိုးအရေးပါတဲ့ယာရုနေရာတွေမှာတိုင်းရင်းသားတွေကိုခန့်အပ်လာတာဟာလေရှေးဦးလက္ခဏာထူးခြားမှုတစ်ခုအဖြစ်ဗစ်ခရန်နေရူးရောပါမောက်ခခရစ်စတီနာဖင်ပါယူဆခဲ့ကြပါတယ်အနာဂတ်မှာတိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးရဖို့အထူးစူးစမ်းမှုလို့သူတို့ကဆိုခဲ့ပါတယ
် It really reminds me of General Aung San and the 1947 cabinet and also the appointment of
ဘိုဂျိုအောင်ဆန်းက1948ခုနှစ်မှာအစိုးရအဖွဲ့ဖွဲ့ပြီးအဲ့ဒီအချိန်တုန်းကတပ်မတော်အကြီးအကဲကိုလည်းကရင်တိုင်းသားတူးကိုခန့်အပ်ခဲ့တာကိုသတိရမိပါတယ်။တိုင်းပြည်မှာရှိတဲ့တိုင်းသားတွေအားလုံးပါဝင်တဲ့အားလုံးပါဝင်ခွင့်ရမယ်အစိုးရတက်ကိုသူ့အနေနဲ့ယုံကြည်တယ်ဆိုတာကိုဖားရင်ဖြစ်သူလက်ထက်တုန်းကလို့ပြသလိုက်တာလို့ပဲထင်ပါတယ်။ဒါဟာတကယ့်ကိုအပေါင်းလက္ခဏာဆောင်တဲ့လောက်ရပါ
။ပမောက်ခခရစ်စတီနာဖင်ပြောဆိုခဲ့တာပါ။ဒါပေမဲ့လည်းစစ်အစိုးရလက်ထက်ကရေးဆွဲထားတဲ့2008ဖွဲ့စည်းပုံဥပဒေထဲကပုံမှန် 53 စလုံးအရမြန်မာနိုင်ငံရဲ့နောင်တက်လာမဲ့သမရယာရုအတွက်ဒေါအောင်ဆန်းစုကြည်ကိုအမည်တင်သွင်းနိုင်ခြင်းမရှိတော့ပေါ့အများကစိတ်မကောင်းဖြစ်ခဲ့ကြတာပါဒါပေမဲ့လည်းဒီနေ့မှာဒေါအောင်ဆန်းစုကြည်သမရဖြစ်လာဖို့ဆက်လက်စ조사သွားမယ်လို့လွှတ်တော်အမတ်တွေကပြောဆိုခဲ့ကြပါတယ်ဒါနဲ့ပတ်သက်လို့လည်းကနေဂီစင်တာကအာရှရေးရာအကြီးတန်းသုတေသီဗစ်ခရန်နေရူးကတော့အခုလိုဆိုခဲ့ပါတယ
် First of all it's important to recognize that there appears to be no flexibility being shown by the military to adjust any part of
sit down in a khu chain thi ro a che gan u pre go pyin sin nai aw pyu lwe pyin le lut chin ne poun san myo pya da ra ma si de ba u da wo tri tha wo a yee ji ba de ma ja kin kala ma do aw san su ji tamara phit la nai aw a che gan u pre go pyin ma mho bu so re a che go ro lak khan tha wo le lwe ba de da ma le a chain kala ta khu khu ma ro ne a do ja ja le phit chin phit nai ba de nri a su ya a nei ne sit da ya thauk khan mu yong ji mu le sa mu re ya la de a chain myo ma ro phit la nai ye si ba de
နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ကတော့တည်ငြိမ်တဲ့အပြောင်းလဲတွေဖြစ်ပေါ်ဖို့နဲ့အနေဒီအစိုးရဖြစ်လာဖို့အရေးကြီးတယ်လို့မြင်နိုင်ပြီးအခုလှုပ်ဆောင်ချက်ဟာလည်းတည်ငြိမ်မှုကိုဆက်လက်ထိန်းထားနိုင်ဖို့ဒေါအောင်ဆန်းစုကြည်အတွက်အလုပ်ဖြစ်လိမ့်မယ်ဆိုပြီးနိုင်ငံတကာကအတိအမှတ်ပြုလက်ခံသွားမှာပါလို့လည်းပါမောက်ခခရစ်စတီနာဖင်ကပြောဆိုသွားခဲ့ပါတယ်ရှင်
။မနက်လာချမ်းပြပြသွားတာပါရှင်။မြန်မာနိုင်ငံအတွက်အခုလိုဒုတိယသမ္မတလောင်းတွေအမည်စင်းကြေညာချက်တွေထွက်ပေါ်လာခဲ့ပြီးတဲ့နောက်အနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ကအမည်တင်သွင်းလိုက်တဲ့ဒီပါတီနိုင်ငံရေးနယ်ပယ်မှာလူသိနည်းနေတဲ့အတွက်သမ္မတအဖြစ်ဦးဆောင်နိုင်ပါမလားလို့ဆရာဦးထင်ကျော်ပေါ်မှာစိုးရိမ်ပူပန်မှုတွေထွက်နေပါတယ်။ဒီလိုစိုးရိမ်မှုတွေနဲ့ပတ်သက်လို့ NLD ပါတီရဲ့ပွင့်ပြူမြို့နယ်မဲဆန္ဒနယ်ကနေပြီးတတိယအကြိမ်မြောက်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်အဖြစ်အရွေးခံရသူဒေါက်တာအောင်မိုးညိုကဦးထွန်ကျော်ကိုရတာဟာဒီဒေါ်အောင်ဆန်းစုကြည်ကိုရတယ်လို့ပါပဲလို့အမှတ်ချက်ပြုပြီးတော့ပြောကြားခဲ့ပါတယ်။ဥထင်ကျော်ရဲ့ပြည်သူအတွက်လှုပ်ရှားဆောင်ရွက်မှုတွေအကြောင်းဒေါက်တာအောင်မိုးညိုကိုကိုအောင်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစဖြေပါတယ်
။ဒေါ်အောင်ဆန်းစုကြည်ကိုရွေးတယ်လို့ပဲကျွန်တော်တို့ခံစားရပါတယ်။ဘာဖြစ်လို့လဲဆိုတော့တိုင်းပြည်အေဂျင့်တာယာစီဂျင်နာဖုန်မျိုးတူတဲ့စီဂျင်နာအလားကိုအဲတမတော်ကိုပြည်သူလူထုရဲ့ရင်ထဲသေးထဲမှာရှိစီဂျင်နာအဲ့ဒီစီဂျင်နာတွေမြစ်တာတွေအားလုံးမှာဥထင်ကျော်ကိုကြည့်ရင်အဲကျွန်တော်ဒေါ်ဆန်းစုကြည်လည်းမလျော့ပါဘူးခင်ဗျအတူပါပဲအမရဲ့ဒီရွေးတဲ့ရွေးချယ်ချက်ကိုလည်းပဲအပြည့်အဝထောက်ခံပါတယ်ရာမှုပြည့်အမှန်ကန်တဲ့လှုပ်ရလို့ဒီလူကိုရွေးတာဒီအမှန်ကန်တဲ့လှုပ်ရလို့ကျွန်တော်တို့ရွေးခံစားရပါတယ
်ဟုတ်ကဲ့ဟိုဒေါ်ဆန်းစုကြည်ကလည်းပြောပါတယ်ဥတင်ကျော်အဓိကရွေးတာစီကန်လိုက်နာမှုအားကောင်းတယ်သစ္စာရှိတယ
်နယူးယောက်ကလည်းကောင်းတယ်ဗျအလွန်တော်တဲ့လူပါစီးပွားရေးပညာရှင်တိုင်းပြည်မှာလည်းတကယ်လိုပညာရှင်တွေလိုပါတယ်နောက်အင်္ဂလန်မှာသွားပြီးတော့ကွန်ပျူတာပညာသင်ခဲ့တဲ့လူတချို့ကတော့ပြောတာပေါ့နော်ဒီမင်းသူဝင်ကမင်းသူဝင်ပဲဥတင်ကျော်ကဥတင်ကျော်ပဲဘာမှမဆိုင်ဘူးလို့ပြောကြတယ်ဦးထင်ကျော်ဘလောက်လုတ်ခဲ့တယ်ဆိုတာဒီဒေါ်စုစုလည်းဦးထွန်းကျော်တို့ဇတိမောင်နှံဘာတွေလုတ်ခဲ့တယ်ဆိုတာဘယ်သူမှမသိဘဲနဲ့ရှောက်ဝေဖန်နေတာပါ။နောက်တကယ်ဆိုရင်ဦးထင်ကျော်ကကျွန်တော်တို့လက်တလောကိစ္စကိုပြောမယ်ဆိုလို့ရှိရင်ကျွန်တော်ပြီးခဲ့တဲ့နေ့ထဲမှာရေရည်ကြီးတာပေါ့ရေရည်ကြီးတယ်မြစ်ကမြစ်တွေကဘာတွေပဲ့တယ်ဒုက္ခတွေရောက်ကြတယ်အဲ့ဒီမှာကျွန်တော်တို့ဒီမကွေးတိုင်းမင်းမှုမြို့နယ်မှာရှိတဲ့ထုံးမကြီးရွာဆိုတော့တော်တော်ကိုဒုက္ခရောက်တယ်ရွာလုံးကျွနီးလောက်ကိုသူကဒုက္ခရောက်ကြတာအဲ့ဒီကဘာဖဲ့လို့ပေါ့အဲ့ဒီကိုသူကိုယ်တိုင်သွားပြီးတော့ကိုပဲတခါတယ်လာဒီဆန်နေစီဒီဝေစီဒီပေးတယ်အဲ့ဒီကိစ္စတွေလုတ်ခဲ့တာဥဆိုင်ကျော်ကိုလည်းနိုင်ငံတော်သမ္မတအဖြစ်ရာဇာချင်းခံအောင်အရေးချင်းပြေးွားတဲ့လူပါလူမျိုးတော်လည်းကြီးပါဆင်းပြီးလုတ်တယ်ဆိုတာစဉ်းစားရတာကြီးပြီးတော့နော်နောက်တစ်ခါပြင်ပြလို့တယ်ရာရင်းနေပြီးတစ်ခွက်ရောက်ရတဲ့ယွာတွေရှိတယ်တချို့ဆိုထောက်ပံ့ကြီးတွေမျိုးနယ်နဲ့ဝေးလို့မရပါဘူးဆိုတာဒီအဲ့ဒါ Facebook မှာတင်လိုက်တယ်ကျွန်တော်မျိုးစုကိုအောင်ကြီးညိုဆိုတဲ့လူကရေသာကုန်းတို့ညောင်ဂျုံတို့ဆိုတာကြောက်ကြောင်းတို့ရာရဲ့အရှိမဖြတ်ကြတာပေါ့နော်အဲ့ဒီပါဦးလည်းပဲသူကဒီသတင်းကြတော့ကဒီပဲတော့လေတည်းရင်ပါဝယ်စီးတွေရောစံတွေရောစီးတွေရောတင်းရှိစေဘူးလောက်ကိုသူပို့ခိုင်းလို့မလို့ကျွန်တော်ပို့ပေးရမှုလေဒါဒီလောက်ခဲ့တဲ့ပုံကိုသူယုံကြည်ကိုးစားလို့လည်းပဲသူ့ကိုဟလာတော်ကင်းဖောင်ဒေးရှင်းမှာခေါင်းဆောင်အဖြစ်ခန့်ထားတာဘောတော်ဆန်းစုကြည
်တော်ဆန်းစုကြည်ကလည်းပဲခုနပြောသလိုပေါ့နော်ဥထင်ကျော်ကအင်မတ်တစ္ဆာရှိတဲ့လူဆိုပြီးတော့ပြောတယ်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဟိုမှာဟိုဒေါက်တာအောင်မိုးညိုအနေနဲ့ဘယ်လောက်ထိတည်ထားပါလဲခင်ဗျာ
ဟိုအမတော်ဆန်းစုကြည်ဖန်စီနေဆက်ဒုက္ခမျိုးစုံခံနေရတဲ့ကာလမှာလည်းပဲဒေါ်ဆန်းစုကြည်ဝင်းရံလာတဲ့ပုဂ္ဂိုလ်လင်မယားနေရာဆိုတော့အားပေးထောက်ခံမှုအပြည့်နဲ့ဝင်းရံလာတဲ့ပုဂ္ဂိုလ်ဒါတစ်ချက်နောက်တစ်ချက်ကလည်းပဲလိုအပ်တဲ့အကြံဉာဏ်စီးပွားရေးပညာရှင်တွေအတွက်လိုတယ်ဆိုတဲ့စီးပွားရေးပညာရှင်တွေအတွက်အကြံဉာဏ်တွေရှားပေးတယ်လိုအပ်တာအကုန်လုံးလုပ်ပေးတာအခိုင်အမာရပ်တည်နေတဲ့ပုဂ္ဂိုလ်ကျွန်တော်သူ့ရဲ့ရိုးသားဖြောင်းပန်းမှုသစ္စာရှိမှုကောင်းကောင်းသဘောပေါက်နားလည်တယ
်ဆိုတော့ဒီအခက်ခဲတွေကြားထဲမှာရောဒေါ်အောင်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့ဒီအခက်ခဲတွေကြားထဲမှာရောဒေါ်အောင်ဆန်းစုကြည်နဲ့အတူဘလို့ရပ်တည်ခဲ့လဲဆိုတဲ့အကြောင်းရောတိတိလောက်ပြောပြပေးအောင်ခင်ဗျာ
ဒီလိုပါချက်ခဲနေကြတယ်မဆိုပြကျွန်တော်ခုနပြောခဲ့သလိုပဲလေအဲဘူဒေါ်ဆန်းစုကြည်မန်လေးသွားမယ်ကိစ္စဟုတ်လားခဏလိုလည်းသိတယ်ဘူတာကြီးမှာရထားရဲချုပ်ပြခဲ့တယ်လိုက်ဖို့တဲ့လူတွေကိုဖမ်းနေစီးတယ်နှောင်းလာတို့လည်းပါတာပေါ့အဲ့လိုဖမ်းစီးခါနေတဲ့မှာဥထင်ကျော်လည်းပါတယ်ဥထင်ကျော်ကိုဘာလို့ခိုင်းလို့ဆိုတော့စီကျော်ကြီးမှာမတ်တရခိုင်းနေမတ်တရခိုင်းပြီးတော့ခြေတစ်ဖက်ထဲထောက်ခံပြီးတော့လက်နှစ်ဖက်ဘေးကထားပြီးလေးညာစီးခိုင်းတာလေလေးညာစီးလို့ထောက်လိုက်ရတော်ချာလို့တာပေါ့နှိမ့်ဆက်ညင်းမှန်းတာပေါ့သူကတော့ဒါလေးဒီလိုခံခဲ့ရတယ်လို့မပြောဘူးကိုယ်တိုင်မပြောဘူးတိုးတော်လည်းပဲသူနဲ့အနီးဆက်ဆုံးနေတဲ့ပုံကိုယ်တွေရှိရတယ်ကျွန်တော်သိခဲ့ရတာဒါကြီးကဘေးကလူတွေကဘယ်သူမှမသိဘူးနောက်တစ်ခါပြောချင်တာကကျွန်တော်တို့ကလာဒီပညာသင်စီဒီကြီးမြင့်တဲ့တိုးလည်းကြီးပါဒီမှာလည်းစာတက်ပြီးမယ်လို့နော်ဟိုအเจ้าမင်းနေတဲ့ကလေးတွေအများကြီးရှိတယ်အဲ့ဒီအတွက်ကိုနော်သူလည်းတို့ဥထင်ကျော်တော့ဆက်ပြီးထောက်ပံ့ပေးမယ်လို့ပြောထားပြီလား အလွန်ကိုစေရနာမြင့်တာမှန်တဲ့မိသားစုကမွေးဖွားလာတဲ့တကယ်ကိုတစ္ဆာရှိတဲ့ပုံကိုယ်တွေပါတန်းကြီးကအမတန်ဝမ်းသာဖို့ကောင်းတဲ့ဒီလိုပုံကိုယ်တယောက်ရလာဘူးဒေါ်ဆန်းစုကြည်ကိုရပြီအလားသဘောထားကြရမယ်
ဥအောင်မွန်ညိုကိုကိုအောင်အောင်ဆက်သွယ်မြင်မြန်ခဲ့တာပါရှင်ဒေါက်တာအောင်မွန်ညိုဟာ1990ပြည့်နှစ်မှာတစ်ကြိမ်2012ခုကြားပြတ်ရွေးကောက်ပွဲမှာတစ်ကြိမ်အခု2015နိုဝင်ဘာလရွေးကောက်ပွဲမှာတစ်ကြိမ်၃ကြိမ်စလုံးမှာရွေးကောက်ပွဲရဲ့အနိုင်ရလွှတ်တော်ကိုယ်စားလှယ်တဦးဖြစ်ပါတယ်ရှင်အခုဒုတိယသမ္မတလောင်းတွေကျင်းညားတဲ့အထက်မှာဒေါက်တာဆန်းစုကြည်ရဲ့အမည်မပါလာတာကိုပြည်သူအတော်များများနဲ့တကွလွှတ်တော်ကိုယ်စားလှယ်တချို့ကတောင်းစိတ်မကောင်းဖြစ်ရကြောင်းပြောသလိုဥထင်ကျော်ဟာဒေါက်တာဆန်းစုကြည်ရဲ့ရုပ်သေးသမ္မတတသက်ဖြစ်လေမလားဆိုတာကိုလည်းမေးခွန်းထုတ်နေကြတာပါစစ်စိုးရကရေးဆွဲထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံသား2ဦးရဲ့မိခင်ဖြစ်နေတဲ့အတွက်ဒေါက်အောင်ဆန်းစုကြည်သမ္မတဖြစ်ခွင့်မရတဲ့အခြေအနေတွေကိုတော့ VOA သတင်းတောက် Steve Armen ပေးပို့ထားတဲ့သတင်းကိုနန်းလောင်ကပြောပြပေးပါမယ်ရှင်
ပြည်သူ့လွတ်တော်အစုအဖွဲ့ကနေအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတင်သွင်းတဲ့ဒုတိယသမ္မတလောင်းကတော့ဦးထင်ကျော်ဖြစ်ပါတယ်။တခါချင်းတိုင်းရင်းသားတူဖြစ်သူဦးဟန်ရီဗန်တီယူကိုတော့အမျိုးသားလွတ်တော်အစုအဖွဲ့ကနေသူ့သမ္မတလောင်းအဖြစ် NLD ကတင်သွင်းခဲ့ပါတယ်။2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေထက်ကပုံမှန်59စာလုံးအရမြန်မာနိုင်ငံရဲ့နောက်တက်လာမဲ့သမ္မတရာထူးအတွက်ဒေါအောင်ဆန်းစုကြည်ကိုအမည်စရင်တင်သွင်းနိုင်ခြင်းမရှိတဲ့အပေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်1-1နဲ့ဖြစ်ခဲ့ကြရပါတ
ယ် I very sad she and
တော့တိတ်ကိုစိတ်မကောင်းဖြစ်မိပါတယ်ဒါပေမဲ့လည်းဒီနေ့တော့ဒေါအောင်ဆန်းစုကြည်သမ္မတဖြစ်လာမယ်လို့ပြောလင့်ပါတယ
် NLD လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးပိုက်ကိုကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
ကျွန်နိုင်ငံရေးဆိုတာစိတ်ရှည်ရမယ်တိခါရမှာဖြစ်တဲ့အတွက်ဒီပုံမှာတော့ဒေါံဆန်းစုကြည်သမဏဖြစ်ချင်းမဖြစ်ချင်းပုံမှာစိတ်ဆိုးတာမရှိပါဘူးဒါပေမဲ့လို့ဒေါံအောင်ဆန်းစုကြည်လည်းသိပါတယ်ဘယ်လိုပဲဖြစ်ဖြစ်သူကသမဏမဖြစ်ပေမဲ့လို့အတိုင်းပြည်ကိုတော့ကျွန်တော်တို့အဖွဲ့ချုပ်ကနေတဆင်နဲ့ဖြစ်ဖြစ်သူနေရာတစ်ခုကနေပေါ့သူဥဆောင်သွားမှာပါ
သူသမဏတွေထဲကမှသမဏရာထူးကိုမဲပေးရွေးချယ်ရမှာဖြစ်တာကြောင့်ဒေါခင်ကြီးဖောင်ဒေးရှင်းရဲ့ဒါရိုက်တာတူဖြစ်သူဦးထင်ကျော်ကိုမဲပေးကြဖို့ NLD လွတ်တော်အမတ်တွေညွန်ကြားခံကြရပါလိမ့်မယ်။ဒါကြောင့်လည်းဦးထင်ကျော်သမရဖြစ်လာဖို့ကတော့ကျင်းတည်တဲ့လောက်ဖြစ်နေပါပြီ။ရွေးကောက်ပွဲမစတင်ခင်ကတည်းကသမရရဲ့အထက်မှာသူရှိနေမယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့တာကြောင့်လည်းဦးထင်ကျော်ကိုဒေါအောင်ဆန်းစုကြည်ရဲ့ရုပ်သေးရုပ်အဖြစ်ပြောဆိုမှုတွေလည်းရှိနေပါတယ
်။ The country like bomber that kind of situation is
မြန်မာပြည်လိုနိုင်ငံမျိုးအတွက်ဒီအခြေအနေမျိုးလှလောဆယ်လိုအပ်တယ်လို့ကျွန်မချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကဒီမိုကရေစီနိလန္တကြမဟုတ်ဘူးလေဒီလိုအခြေအနေမျိုးမှာဆိုရင်ဒီပုံစံမျိုးနဲ့ရှေ့ဆက်သွားဖို့ကအကောင်းဆုံးနိလန္တကူပါပဲလို့ NLD လွတ်တော်အမတ်တူဖြစ်သူမှစင်မအောင်ကပြောပါတယ် NLD အမတ်တယောက်ဖြစ်တဲ့ဦးမိုးရွှေကတော့ဒေါအောင်ဆန်းစုကြည်ဟာဖလိုရာထူးကိုပဲယူယူတိုင်းပြည်ကိုဆက်ပြီးအုပ်ချုပ်နိုင်မယ်သူလို့ယုံကြည်ထားပါတယ်ပြည်တော်စုကြန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဖက်ကလည်းပြည်သူ့လွတ်တော်ဖက်မှာလက်ရှိဒုသမ္မတဒေါက်တာစိုက်မောက်ခမ်းအမျိုးရာလွတ်တော်ဖက်ကနေအရင်အမျိုးရာလွတ်တော်ဥက္ကဋ္ဌဟောင်းနဲ့လက်ရှိအမျိုးရာလွတ်တော်ကိုယ်စားလှယ်ဦးခင်အောင်မြင့်ကိုသူ့သမ္မတလောင်းတွေအဖြစ်အမည်စရင်တင်သွင်းထားပါတယ်။လွတ်တော်နေရာစလုံးမှာသူ့သမ္မတလောင်းအဖြစ်အမည်စရင်တင်သွင်းတဲ့သူတဦးထက်ပိုနေတာကြောင့်ဒီအခြေအနေဟာအရင်2010ရွေးကောက်ပွဲအပြီးသမ္မတရွေးချယ်တုန်းကနဲ့မတူတဲ့အခြေအနေဖြစ်နေပါတယ်။ဒါကြောင့်လဲလွတ်တော်အသီးသီးကနေဒုတိယသမ္မတလောင်းတဦးပဲနောက်ဆုံးထွက်လာအောင်အရင်ဆုံးမဲခွဲဆုံးဖြတ်မှာလား။အဖွဲ့ဝင်ခုနှစ်ဦးပါသမရရွေးချယ်စီစီရေးအဖွဲ့ကအရင်ဆုံးစီစဉ်မှလာဆိုတာကိုလည်းအတိအကျမသိရသေးပါဘူးရှင
်မြန်မာနိုင်ငံဒုတိယသမရလောင်းအဖြစ် NRI ပါတီကရွေးချယ်ထားသူတွေအကြောင်းတုံ့ပြန်ချက်အမျိုးမျိုးကိုနှာစင်ခဲ့ကြရတာပါရှင်မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းစီစဉ်မှာတော့ကျမ်းမာရေးကန္တာအင်္ဂလိပ်သင်ခန်းစာနဲ့တိုင်းရင်းသတင်းလွှာစတဲ့ကန္တာတွေကိုနှာစင်ကြရဖို့ရှိပါတယ်VOA သောတာရှင်တွေအနေနဲ့ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကနေဆက်သွယ်လို့ရင်တော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တန်ကနေ2016ခုနှစ်မလ17ရက်တောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 32နဲ့40တို့ကနေပြီးတော့ပဲဖန်ယူနိုင်နိုင်ကြပါတယ်အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့ American Style Indian 3 English သင်ခန်းစာကိုအရင်ဆုံးလေ့လာနိုင်ပြီးကျမကြီးအစီအစဉ်မှာလည်းယာတီဖောက်ပြန်မှုနဲ့ကျမကြီးအခြေအနေတွေအကြောင်းနားဆင်ရမှာဖြစ်ပါတယ်တိုင်းရင်သတင်းလွှာကဏ္ဍမှာတော့
ဒီလူတို့လည်းမကံဘူးဆိုလို့ရှိသူကလေတယ်မယ်ဆိုလို့ရှိရင်လည်းဒီလိုတော့ကြောက်နေဖို့ဒါကတော့ဒီလူရဲ့အတန်ပေါ့ဒီလူကဘလူးဖြစ်ချင်းတည်းလေးပေါ့အလှတော်မှာစင်ကြောက်ကိုရှိတယ်
လွတ်တော်ကိုစလေမင်းအောင်မော်မှာမွန်ပြည်နယ်ကြိုင်မရော့မြို့နယ်အတွင်းကကြောင်မီသွေးသုံးပြီးလက်မြေဆက်ယုံကိုကန့်ကွက်နေမှုတွေနဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းအစုံလင်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်အခုရင်ဆုံးတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာလေ့လာကြရအောင်ပါဒေါ်လှလတန်းကစီစဉ်ပို့ချပေးပါမယ်ရှင
်ဒီနေ့မနေ့တည်းတင်ပြပေးမယ့် item အသုံးကတော့
piece of cake
ဆိုတဲ့အသုံးပဲဖြစ်ပါတယ်စာလုံးပေါင်းက p i e c e piece ကအပိုင်းတစ်ပိုင်းOF of CAKE KAKE KEMO ဆိုတော့ဇဂိုက်ခွန်ရဲ့ဓာတ်ရိုက်ဒီဘေကကိမှုတစ်ချက်ဒါမှမဟုတ်ကိမှုတစ်လုံးဖြစ်ပါတယ်ဒီသုံးရင် idiom ဒီဘေကလည်းရှင်းနေလို့ဆိုရမှာပါကိမှုဆိုတော့မွေးနေတွေမင်္ဂလာဆောင်တွေစသဖြင့်အခမ်းအနားတွေမှာမပါရင်ဖြစ်တဲ့သိကိုချိုမိန်နဲ့ရတာရှိတဲ့မုံမျိုးဖြစ်တာမို့လေလူတွေကြိုက်တာတည်ကြစရာနှစ်သက်တာဆိုတော့တခုခုခိုင်းလို့လောက်ရမယ်တာဝန်ကိုကိမှုလို့သဘောထားရင်လုတ်ပေးရမယ့်လူတွေအပမ်းမကြီးပဲလူလေလေးနဲ့လုတ်ပေးနိုင်တာမျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်။တနည်းတော့လူလူချင်းချင်းနဲ့လုတ်ပေးတာလုတ်ပေးရမှာအပမ်းမကြီးတာတိတ်ကိုလွှဲတာကိုဆိုလိုပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကတော့
The report for my bosses today was a piece of cake. I finished it in a few minutes.
ကျွန်တော်ဆရာကိုကျွန်တော်ဒီနေ့အစီရင်ခံစာတင်ရတာလွယ်မှလွယ်ပေါ့ဗျာ။မင်းနဲ့ငယ်အတွင်းမှာပဲကျွန်တော်ပြီးသွားတယ်လို့ထည့်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The report from my bosses today was a piece of cake. I finished it in a few minutes.
ခုခုခိုင်းလို့လုပ်ရမယ့်တာဝန်ကိုကိတ်မှုလို့သဘောထားရင်လုပ်ပေးရမယ့်လူတွေအပမ်းမကြီးပဲလူလေလေးနဲ့လုပ်ပေးနိုင်တာမျိုးကို idiom အသုံးရဘယ်လိုပြောမလဲ?
Piece of cake.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတ်တန်စီစဉ်ပို့ချပေးနေတဲ့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရတာပါရှင်အခုကျမ်းမာရေးခန္ဓာကိုဆက်ကြရအောင်ပါဒီသတင်းပတ်မှာတော့ El Nino ရာသီဥတုဖောက်ပြန်ချိန်မှာကျမ်းမာရေးအတွက်သတိပြုစရာအချက်တွေကိုနားဆင်ကြရပါမယ်မြန်မာနိုင်ငံမှာ El Nino တန်ကိုအပူချိန်ပြင်းထန်တာနဲ့စပြီးတော့ကြုံနေရတဲ့အတွက်အပူလှိုင်းဆိုင်ရာယောဂတန်တွေခံရနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးထားပါတယ်။ El Nino အပူလှိုင်းဟာရာသီဥတုကိုဘလို့ဖောက်ပြန်ပြောင်းလဲစေနိုင်တယ်လဲဆိုတာနဲ့အပူလှိုင်းတန်ယောဂတွေကိုဘလို့သိနိုင်ဘလို့ကာကွယ်ကုသနိုင်မလဲဆိုတာမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကုဆရာဝန်များဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคจาดามินครับเนี่ยดีนิดแท้ที่เอลนีญูရဲ့ยาธีรุสวามุจองမြန်မာနိုင်ငံမှာยาธีဥတုဖောက်ပြန်မှုတွေဖြစ်လာပြီးတော့ဒီကျန်းမာရေးဆိုင်ရာတက်ရောက်မှုတွေလည်းရှိလာနိုင်တယ်လို့စိုးရိမ်မှုတွေရှိနေပါတယ်ဆရာအဲ့တော့ဆရာအနေနဲ့ရောဒီเอลนีญูနဲ့ပတ်သက်ပြီးတော့ဘလို့ကျန်းမာရေးဆိုင်ရာပြဿနာတွေကိုအဓိကထားသတိပြုဖို့လိုမယ်လို့အကြံပေးကြပါလားဆရာ
အခုကျွန်တော်တို့မြန်မာနိုင်ငံကမိုးလီဝသတင်ညာရှင်တွေပြောရမြန်မာနိုင်ငံမှာเอลนีญูရဲ့ยาธีรุสวามุစနေပြီးတော့ဒီအပူချိန်ပြင်းထန်တာနဲ့စာအပူဓာတ်ကဆော့ပြီးတော့ဖေဖော်ဝါရီကစပြီးတော့ပူဓာတ်တွေတွေ့နေတာပေါ့နော်အဲ့တော့နောက်သူတို့ခံမှန်းထားတာကမုန်တိုင်းတွေပဲပြရအောင်မယ်နောက်ရက်ပိုင်းတွေမှာမိုးတွေကျွာအောင်မယ်အဲ့တော့ဒီအနီညိုရဲ့သဘောတဘာဝကပစိဖိတ်သမုဒ္ဒရာရေတွေပူဓာတ်မျက်နှာတင်တွေပူဓာတ်လေစီးကြောင်းတွေပူဓာတ်နေစာဒီအပူဓာတ်တွေပြင်းထန်ပြီးတော့ကြာလာလို့ရှင်ဒါဟုတ်ပဲအနီညိုတနည်းအားဖြင့်ပူလိုက်လို့ခေါ်လိုက်တာပေါ့နော်အဲ့တော့ကျွန်တော်တို့နိုင်ငံမှာဘာတွေဖြစ်နေလဲဆိုတော့ ဘိုးခေါင်နိုင်ရတာပေါ့ရေရှားလာပြီးအချို့ဒီကားတွေမှာဟိုရေပြတ်နေပြီးအဲ့ဒီကနေအစာရေဓာတ်တွေပြတ်နာနိုင်တယ်ပူတယ်နေပြင်းထန်တော့တော့မီးရေချောင်းတယ်ပေါ့နော်တော့ရေကြီးပြီးတော့မြေတူဓာတ်တွေဖြစ်နိုင်တယ
်ဟုတ်ကဲ့ဆရာအဲ့ဒါကြောင့်လို့ဆရာ
နေရာတွေမှာ
ဟုတ်ကဲ့ဆရာအဲ့တော့ဒီအပူလှိုင်းကိုကာကွယ်နိုင်ဖို့ပေါ့ဆရာနော်အဲ့ဒီထက်ကကာကွယ်နိုင်ဆုံးကိစ္စဆိုအပူလှိုင်းလိုပဲအဓိကသုံးသပ်မှာပဲဆရာနော
်ဟုတ်ပါတယ်ဟုတ်ပါ
အဲ့တော့လည်းပတ်သက်ပြီးတော့ဆရာလက်တွေ့ကျွန်တော်တို့ဒီလူတွေသုံးနိုင်မဲ့နီလန်းလေးတွေအကြံပေးလို့ရမှာဆရာ
ဒီအပူလှိုင်းကရှင်ထဲမှာပူလောင်တဲ့အတွက်ကြောင့်ကျွန်တော်တို့ကလူလူခန္ဓာအပူမြက်ပေါ့နော်ခြေဘုံတစ်ဘုံကိုအပူထဲမှာထားလို့ရှိရင်ရေပူလာတယ်လို့ပေါ့ကိုယ်ခန္ဓာလည်းအပူရှင်တွေဆွတ်လာတော့အဲကိုယ်ပူရှင်တက်လာတာအဲ့ဒါကအဖျားနဲ့မတူဘူးလေအဖျားဆိုတာကဖျားတရားတည်းတရားနဲ့တရားလေးတွေတက်နေတာပေါ့အဲ့လိုမျိုးပဲနဲ့အပူတန်းရောက်အပူရောအပြင်းအနေပြင်ပကိုခန္ဓာနဲ့ဆုတ်တယ်ဆိုရင်သူကတရားလေးတွေလည်းကြော်သွားနိုင်တာပေါ့ပြင်ပအချိန်က106လေးဖြစ်နေပြီဆိုကိုကလည်းလိုက်ပြီးတော့ဒီအပူကြီးဆုတ်တာပေါ့အဲ့တော့ဒီအပူတန်းကြောင့်ကျွန်တော်ကအဖျားတော့တရားလေးမှာခန္ဓာရေရှိပေမဲ့ဒီအပြင်ပဆုတ်တာတဲ့အပူတွေကြောင့်တရားလေးဆိုခန္ဓာရေမရှိတော့ဘူးအဲ့ဒီကနေသူကကိုခန္ဓာရဲ့အပူချိန်ချုပ်မှုကိုကြော်လွန်ပြီးတော့106တို့110တို့ဒီကောင်ဖြစ်လာနိုင်တာပေါ့အဲ့လူတယောက်ကအပူကြီး106ဆိုရင်အုံနောက်ကစားပြီးပြည့်စည်ပြီလေအဲ့တော့110ဆိုအုံနောက်ပျော်သွားပြီသိပြီတော့113အထိအောင်တက်နိုင်တယ်တော့ပြောထားတယ်အဲ့ဒါကြောင့်အပူတိုင်းကအင်တာနက်ချက်ဖို့ခေါင်းနဲ့လူသိပါနိုင်တယ်
ဟုတ်ကဲ့ဆရာ
ရှင်းမဲ့သိသွားနိုင်တယ်တော့ရှိတယ
်ဟုတ်ကဲ့အဲ့တော့အဲ့လိုဖြစ်လာနိုင်တဲ့အနေအထားနေပြီးတော့ကာကွယ်နိုင်ဖို့အတွက်ဆိုရင်ဘာကိုအရေးတကြီးလုပ်ဖို့လုပ်မလဲ
အဓိကကတော့ပူတဲ့နေရာတွေကိုမထွက်ဖို့ပေါ့နော်သူသဖြင့်ဆော့ဝေးလုပ်ကမာတွေပေါ့နော်ခေါင်းရဲ့ပြထုတ်ယူပြည်စင်လူစင်လုပ်သွားနေရတဲ့လူတွေဟာအပူတန်းကိုအများကြီးခံတယ်အဲ့တော့သူတို့အတွက်ကိုကျွန်တော်ကထီးလို့အထုတ်တို့နော်စောင်းတို့အပေါ်ကနေအုပ်ထားတာမျိုးတွေဘိုးကအောက်မှာပေါ့နော်လုပ်ရမယ်ပြောတော့ဆိုင်တမားတွေဆိုရင်ဘွားနေကိုယုံနေနဲ့ကျွန်တော်တို့အုပ်ထားရမယ်။နောက်နှစ်နာရီနောက်အရှိူမနေပဲနဲ့တနာရီခွဲတစ်ခါလောက်ကိုနားပြရမယ်။အေးအာဝါသရှိတဲ့နေရာမှာရေနမ်းများတောက်ပြရမယ်။သူတို့ချော်ရည်တောက်လို့ရတယ်
။ဟုတ်ကဲ့ဆရာ။အခုလိုဒီအပူတန်ခံလာပြီဆိုရင်ပေါ့ဖြစ်လာတဲ့လက္ခဏာတွေရောနည်းနည်းရှင်းပြပေးပါလား
။ဒီအပူကြောင့်တော်နေများကပထမဦးဆုံးတော့မိတ်ထွက်တာပေါ့ဗျာ။အဲ့ဒီကနေမှအပူကြောင့်ကျွန်တော်တို့ခြေပြက်တွေဖောရောင်တယ်ပေါ့။အဲ့တခုကြောင့်လည်း heat cramp လို့ခေါ်တယ်။တက်တာတွေပါလည်းဖြစ်ခံစားရနိုင်တယ်။အဲ့ဒီအနေမှာ heat exhaustion လို့ခေါ်တဲ့အပူကြောင့်ကျွန်တော်တို့နုံးချိတာပေါ့နော်အဲ့ဒါသက်ရှူရေးမြန်လာတယ်မောလာမယ်မျက်စိတွေဝေဝါးမယ်အဲ့ဒီအနေမှာရုပ်ပြည့် movement လဲတာဒီပုံကြီးကြပြီးတော့အဲ့ဒါကို heat signature ခေါ်တယ်အဲ့ဒီအနေမှာနောက်ဆုံးအဆင့်ကတော့ heat shock လို့ခေါ်တာအပူရှက်ရမ်းဖမ်းတယ်လို့ခေါ်တယ်ကိုယ်ပူရေရမ်းတက်တယ်နောက်ဆုံးမှာချွေးမထွက်နိုင်တော့ဘူးကိုယ်ကလည်းချောက်တွေ့လာတယ်မိနဲ့ပြင်ထားကြလို့ဖြစ်လာတယ်အဲ့ဒီအနေမှာအပူရေရမ်းတက်ပြီးတော့ပြာလေးတရား6ခန်းနေပြအုပ်နောက်ပြောသွားတယ်ကြက်သားတွေပြောပုံနဲ့ကြောက်ကပျက်စီးရဲ့အသေးပျက်စီးရဲ့ပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအပူတန်းအလွန်ကျွံဖြစ်လာပြီဆိုရင်ကုသမှုအပိုင်းနေနေပါဆရာ
heat shock ဆိုတာကအင်မတန်ရေးကြည့်ပါတယ်ဆီုံတက်ပြီးကုသရမယ်ယောဂဖြစ်တယ်အဲ့ဒီအထိကိုကျွန်တော်အဖြစ်မခံမဲနဲ့ heat exhaustion ရတဲ့အချိန်အပူတန်းကြောင့်လုံးချိလာပြီးမျက်စိတွေဝေလာပြီးအသက်ရှူမြန်လာပြီးဆိုတော့အလုပ်ကိုနားပလိုက်တာအပူတန်းကနေပြီးတော့အရေးအာရုံတောက်ရှိပါရေနှဲမတိုက်ပါအဲကွန်ကန်ထဲမှာထားနေထားရမယ်ကျော်ရှိရှုပ်ရတဲ့လူကဆေးရုံတင်ပြီးလို့ရှိရင်ချက်ချင်းနဲ့ကိုကူချင်းချအောင်လေရင်းပေါ်မှာရေခဲတွေတင်တာပေါင်ကြံနှစ်ဖက်မှာရေခဲတွေတင်တာချိုင်းရအောင်မှာရေခဲတွေတင်တာဒီရေအေးငွေ့နဲ့ကျွန်တော်ဖြန်းတာဒီလိုမျိုးကုသကြတယ်ကျွန်တော်လုပ်ရပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီအပူလှိုင်းကိုကာကွယ်နိုင်ဖို့ပေါ့
ဆရာဘယ်လိုရှောင်ရမလဲဆိုရင်တော့အခုကာလမှာအပူလုံးကာလတော့မနေ့စင်နိုင်ရနေတဲ့၄နာရီဒီလိုနေရာတွေမှာကျွန်တော်ရေကန်နားမှာရေချိုးတာတွေအဝတ်လျှော်တာတွေရေထဲစိတ်တာတွေမလုပ်ပါနဲ့နော်အဲ့တော့ဒီလိုမျိုးပူရနေရတယ်မှာဆိုရှင်ဒါနာနေမြေအီအာဝါသားကြောင့်ဟာမော်တော်ကားတွေရမ်းကျက်တယ်မြေပူရမှာသွားလာနေရတယ်ကိုသူ့ရဲ့ကားပူဘော်ဒီကိုကိုင်းတာနဲ့ရမ်းပူတယ်ကားရက်ထားတဲ့ခါမှာလည်းနေထဲရက်ထားတယ်ဆိုအထဲမှာခလေးတွေထားခဲ့မယ်ထားခဲ့မယ်ဒီခလေးတွေရရှိတယ်ဒါမှမဟုတ်ကျွန်တော်ကားတွေဖွင့်ပေးထားခဲ့ပါအီအာဝါသားမှာရက်တာပေါ့နော်အထူးသဖြင့်နှစ်နှစ်အောင်ခလေးတွေနောက်ကမူချိုးပြီးတော့ចောင်းကြီးចောင်းသားလေးတွေကားထဲမှာဂျာကြီးပြေးနေကြတယ်ခီးဘူးတွေထွက်ရမယ်ဆိုပြန်ကြာခဏနားပေးပါနောက်ကအဝတ်စားတွေကျတော့အယောင်ထွက်ဖြော့ကပွားပွားပေါ်လက်ပွားပွားဒါကြီးပွတ်ထားပေးပါအယောင်အနက်တို့အညီတို့အပြာတို့ကအပူပူဆုတ်တယ်ဒါကြောင့်ဆိုဒီအယောင်တွေကိုရှောင်ပြီးတော့အယောင်ဖွက်ဖွက်လေးငုံဝေးရမယ်ပုတ်ထုတ်နေကမျက်မှန်ထိဒါကြီးစောင်းသွားရမယ်ဖနက်စီရမယ်
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီတက်တက်မတ်မတ်ပေါ့နော်ဘလူးလူမျိုးစားတွေမှာဒီအပူတန်းကိုခံရဖို့လွယ်တဲ့အတွက်သူတို့ကပို့ပြီးတော့တတိထားတယ်ဆရာ
အသက်ကြီးတဲ့လူတွေမှာလည်းပို့ပြီးတော့အပူတန်းပို့ပြီးခံစားရနိုင်ပါတယ်ကျောက်ကြီးကျိုးသွေးကျိုးတို့နှလုံးယောဂါတို့သွေးတို့ယောဂါတို့ရှိတဲ့လူတွေကလည်းပို့ပြီးတော့ခန္ဓာဒီလူတွေကိုပို့ပြီးတော့ဘူးဆိုင်ဖို့လိုပါတယ်အချို့ကျတော့စိတ်ယောဂါကူတဲ့ဆေးဝါးတွေကုသညာဒီဆေးတွေကြောင့်အပူဓာန်ပို့ပြီးတော့ထိခိုက်မှုတွေပိုရှိတယ်အဲတော့ဒီလူတွေလည်းပို့ပြီးတော့ဘူးဆိုင်ဖို့လိုပါတယ်တော့တာမန်အားဖြင့်အားကစားသမားတွေပေါ့အများနဲ့လေ့ကျင့်နေရတယ်သူတို့လည်းကျွန်တော်အားယူဖို့ပြရမယ်ချွေးထွက်တာလွန်ခဲ့တဲ့ကာကွယ်တဲ့တစားရီတောက်ရမယ်သတိချော်ရေးတောက်ရမယ်အားယူမှုနဲ့လည်းလုပ်ပြရပါမယ်အဲအဲ့ဒီဓာရီအပြင်အချို့တွေကြတော့အခုအဲသူ့ကြော်ရက်ွက်တည်းဆိုပြီးတော့ဖြစ်တယ်ဒီဖြူရည်ဖြစ်တဲ့အခါမှာဒီအတွက်မိုးအကလုံးတုံတဲ့နေရာကိုကျွန်တော်ပြေးပို့ထားရမယ် ဲ့တော့ဒီလူမျိုးဖျက်ပြီးတဲ့ခါကျတော့နေရောင်လေးပူရောင်အောက်မှာပဲနေနေရမယ်ဆိုရင်ဒီလူကအထူးသဖြင့်အပူတန်းရတောင်ခံစားပြီးတော့ဒီမှာရှိဆုပ်ရသွားရင်ပြေဆုံးသွားနိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီအယ်နီညိုကြောင့်ဒီကျန်းမာရေးဆိုင်ရာပြဿနာတွေအတွက်ကျွန်တော်မမေးမိတဲ့တခြားရေးကြည့်တဲ့ပြဿနာတွေရော
ဒီအပူတန်းကာကွယ်ရေးဟာတူးရင်းတူးရင်းကကျွန်တော်ပြောသလိုမျိုးကာကွယ်နိုင်ပေမဲ့အစိုးရရဲ့ဘက်ကလည်းအင်တာနက်ရေးကြည့်ပါလေအစိုးရဟာအပူတန်းရောက်တယ်ဆိုတာကျွန်တော်သိနေပြီစာလဲစာနေပြီအဲ့တော့အခုဒီကကျွန်တော်ကာကွယ်ရေးစီစဉ်တယ်ကိုအစိုးရအနေနဲ့ပြုပြင်ပါတယ်။အခုရေမရတဲ့နေရာတွေကိုရေတွေချုပ်တင်ပြီးပို့ထားရမယ်။အရန်ကမှတွင်ဒီကောင်ဖြစ်နေတဲ့နေရာတွေကိုဒီကပါနေရတဲ့လူတွေကိုရွှေ့ပြီးတော့အမိုးကာကိုကျွန်တော်ရအောင်လုပ်ပေးဖို့လိုပါတယ်။နောက်ဒီအစာစားနပ်ရိက္ခာတွေရှားတော့မယ်ဆိုချုပ်တင်ပြီးစုဆောင်ထားတာပေါ့။ဒီမှာတောက်ရည်တွေမရတော့တောက်ရည်ပြတ်လာတဲ့ခါကျတော့ဝမ်ပြဲဝမ်ရှော့တက်ဖက်ယောဂါဥရောငတ်တာယောဂါဒါတွေလည်းရနိုင်တဲ့သဘောတွေဖြစ်ပါတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေကဏ္ဍကိုနားဆင်ခဲ့ကြရတာပါဒီစီစဉ်ကိုကြာတာပရိနေညပိုင်းနဲ့အခုလိုတောက်ကြမနေ့ပိုင်းတွေမှာပုံမှန်ထုတ်လွှင့်ပေးပါရရှင် VOA American တန်ရဲ့တောက်ကြနေ့မနေ့ပိုင်းစီစဉ်တွေနားဆင်နေရတာဖြစ်ပါတယ်အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရတော့မှာပါနေဆက်ဒေတာတိုင်းရင်သားတွေစုပေါင်းစုစည်းထုတ်လွှင့်ပေးနေတာဖြစ်ပါရရှင်
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတွင်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့သတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တဲ့ရခိုင်အမျိုးသားပါတီကဦးလာမြင့်ဦးမျိုးကျော်အပါအဝင်ဗဟိုကော်မတီဝင်6ဦးကိုပါတီစည်းကမ်းထိန်းသိမ်းရေးကော်မတီကပါတီဗဟိုရုံးချုပ်မှာစစ်ဆေးခံဖို့ရခိုင်အမျိုးသားပါတီကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်မတော်နဲ့တအံ့အမျိုးသားလူမျိုးရေးတပ်မတော် TNLA တို့တိုက်ပွဲရဆက်တိုက်ဖြစ်ပွားနေတယ်ဆိုတာနဲ့နိုင်ငံတကာအမျိုးသမီးများနေ့ကိုဂုဏ်ပြုတဲ့အနေနဲ့ထိုင်းနိုင်ငံမှာရှိတဲ့တိုင်းရင်းသူအမျိုးသမီးအဖွဲ့အစည်းတွေကချင်းမိုင်မြို့မှာခြိတက်လမ်းလျှောက်ခဲ့တဲ့အခြေအနေတွေအကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရခိုင်အမျိုးသားပါတီ ANP မှာရခိုင်ဒီမိုကရေစီအဖွဲ့ချုပ်ကပါဝင်လာတဲ့ဦးလှမြင့်ဦးမျိုးကျော်အပါအဝင်ဗဟိုကော်မတီဝင်6ဦးကိုရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာနဲ့ပတ်သက်လို့ရခိုင်အမျိုးသားပါတီစီကံထိန်းသိမ်းရေးကော်မတီကနေပါတီဗဟိုရုံးမှာလာရောက်စစ်ဆေးခံဖို့ဒီလ17ရက်နေ့မှာကြေညာချက်ထုတ်ပြီးဖိတ်ခေါ်လိုက်ပါတယ်။မတ်လ6ရက်နေ့ကဦးလှမြင့်ဦးမျိုးကျော်အပါအဝင်ဗဟိုကော်မတီဝင်6ဦးဟာရခိုင်အမျိုးသားပါတီကထုတ်ပြန်ထားတဲ့တင့်မင်းဆောင်2016နဲ့နှင့်မင်းဆောင်2016တို့ကိုလက်မခံတဲ့အကြောင်းသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါရခိုင်ပြည်နယ်အစိုးရကိုရခိုင်အမျိုးသားပါတီကဥဆောင်ဖွဲ့ခွင့်ရရှိရေးနဲ့ဥဆောင်ခွင့်ဖွဲ့စည်းခွင့်မရရင်အစိုးရအဖွဲ့မှမပါဝင်ဘဲအတိုက်ခံအဖြစ်ယက်တီသွားမယ်နဲ့ညှို့ညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA နဲ့မဟာမိတ်ဆက်ဆံရေးကိုရက်ဆိုင်လိုက်တယ်လို့ရခိုင်အမျိုးသားပါတီကနေတင်းနှစ်ဇန်နဝါရီလနဲ့ဖေဖော်ဝါရီလတွေမှာထုတ်ပြန်ခဲ့ပါတယ်ရခိုင်အမျိုးသားပါတီကိုရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD နဲ့ရခိုင်အမျိုးသားတိုးတက်ရေးပါတီ RNDP တို့ပေါင်းစည်းခဲ့တာဖြစ်ပြီးနှစ်ပါတီခေါင်းဆောင်တွေကြားမှာသဘောထားကွဲလွဲမှုတွေရှိနေခဲ့ပါတယ
်ရှမ်းပြည်မြောက်ပိုင်းမှာဆွေရတမ်တော်ကနေ CNR တိုးချဲ့လှုပ်ရှားလာနေတယ်လို့တောင်လူမြောက်ရေးတမ်တော် TNA ရင်းနဲ့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားလာနေပါတယ်အစိုးရတပ်မတော်နဲ့တောင်မြူတာလူမျိုးရေးတပ်မတော်တို့အကြားမစလာဆန်ပိုင်းကဆလို့တိုက်ပွဲပေါင်း၁၂ကြိမ်ဖြစ်ပွားပြီးတိုက်ပွဲဝင်ရရင်တွေကြက်လီရင်တွေ၂ကြိမ်ထက်မနည်းတပ်မတော်ဘက်မှအုံပြတိုက်ခိုက်ခဲ့တယ်လို့တောင်ပြန်ကြားရေးဌာနကထုတ်ပြန်ပါတယ်တိုက်ပွဲကြောင့်နှစ်ဖက်အကြဆုံးရှိတယ်လို့လည်းဒေတာခါများပြောပြချက်ရသိရပါတယ်အစိုးရတပ်မတော်ဟာရှမ်းပြည်မြောက်ပိုင်းနမ်ခမန်တုံကြောင့်မဲနမ်ဆန်အတွင်းမှာရှိတဲ့ TNL ကိုဒိုးစစ်စင်တိုက်ခိုက်နေတယ်လို့ကုတ်ခိုင်မြို့နယ်မူဆယ်မြို့နယ်တွင်ရှိကချင်လူလိုက်ရေးတပ်မတော်တပ်မဟာလေးနဲ့တပ်မဟာ6ကိုလည်းဒိုးစစ်စင်တိုက်ခိုက်နေပါတယ်
ပြည်တွင်းမှာရှိတဲ့မွန်အဖွဲ့စီတီတီရဲ့ကိုစလေတွေကနေ၈ကြိမ်မြောက်မွန်အမျိုးသားညီလာခံတရက်ကိုကျင်းပနိုင်ရေးအတွက်ကြိုတင်ပြင်ဆင်မှုတွေပြုလုပ်သွားမှာဖြစ်ပါတယ်။လာမယ့်မတ်လ26-29မှာမွန်ပြည်နယ်မော်လမြိုင်မြို့ဇေးကျိုရက်ဓာတုမာလာမွန်ပရိယတ်တိကျောင်းတိုက်မှာအကြိုတွေ့ဆုံပွဲကျင်းပသွားမှာဖြစ်ပြီးမွန်ရေးရဖွဲ့ချုပ်ကနေဦးဆောင်ပြီးပြည်တွင်းကမွန်နိုင်ငံရေးပါတီတွေရဲ့မွန်ပြည်နယ်၊ကရင်ပြည်နယ်၊တနင်္သာရီတိုင်း၊ပဲခူးတိုင်း၊ရန်ကုန်တိုင်းနဲ့မန္တလေးတိုင်းဒေသကြီးမှာရှိ တဲ့မွန်စာပေနဲ့ယဉ်ကျေးမှုအဖွဲ့တွေကိုဖိတ်ကြားသွားမယ်လို့မွန်ရေးရအဖွဲ့ချုပ်ပြည်တွင်းသဘာပတိဖြစ်သူနိုင်ပညာကကြဲကပြောပါတယ်ရှစ်ကြိမ်မြောက်မွန်အမျိုးသားကွန်ဖရင့်မှာနိုင်ငံရေးဖက်ဒရယ်တည်ဆောက်ရေးမွန်အမျိုးသားမဟာဗျူဟာနဲ့မွန်တမျိုးသားလုံးသွေးစည်းညီညွတ်ရေးခေါင်းစဉ်နဲ့စာတမ်းတွေကိုတင်သွင်းနိုင်ဖို့သက်ဆိုင်ရာအဖွဲ့တွေကစတင်ပြုစုနေပြီဖြစ်ပါတယ်
။ကချင်လူလတ်ရေးအဖွဲ့ကရေးကနေလူထုအခြေပြုမှုရေးစေဝါတိုက်ဖျက်ရေးလုပ်ငန်းနဲ့စစ်ပြေးတုတ်ခတ်တဲ့အရေးနဲ့ပတ်သက်ပြီးသဘောထားထုတ်ပြန်လိုက်ပါတယ်။မတ်လ9ရက်နေ့လိုင်စာပေါ်ဌာနချုပ်မှကျင်းပတဲ့တည်င်းစာစီးနှင်းပွဲပြီးထုတ်ပြန်ခဲ့တာပါ။လူထုအခြေပြုမူရင်စေဝါတိုက်ဖြတ်ရေးလုပ်ငန်းပေါ်မှာလဲ KIO ဘက်ကထောက်ခံကြောင်းနဲ့မူရင်စေဝါတိုက်ဖြတ်ရေးမှာ KIO ကတပ်စွမ်းတမျှဆောင်ရွက်နေကြောင်းထုတ်ပြန်ထားတာပါ။တပင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ပြေးဒုက္ခတွေအပေါ်အစိုးရကင်တွယ်မှုအားနည်းနေကြောင်းလဲထောက်ပြထားပါတယ်။
ကရင်တမျိုးသားလုံးရဲ့စကားကိုအတန်ထွက်ပေးနိုင်မဲ့လိုက်ခွန်ကောစာပိတကတ်စာပေကိုတရေဝင်အတိမတ်ပြုတဲ့ကရင်စာပေတစ်ခုဖြစ်ပေါ်လာဖို့အတွက်မတ်လ၈ရက်နေ့ကလိုက်ခွန်ကောစာပိတကတ်စာပေတိုးတက်ပြန့်ပွားရေးသမဂအဖွဲ့ကနေတင်းစာရှင်းလင်းပွဲတစ်ခုပြုလုပ်ပါတယ်တရေဝင်စာပေအဖြစ်မှတ်ပုံတင်ပြီးရင်ကရင်တမျိုးသားလုံးကိုစားပြုနိုင်တဲ့ပုံစာပေတစ်ခုဖြစ်ရန်ရည်ရွယ်ထားပြီးအများလက်ခံနိုင်ဖို့စီယုံမှုတွေလှုပ်ဆောင်သွားမယ်လို့စာပေတိုးတက်ပြန့်ပွားရေးအကြံပေးတာဝန်ခံစောမောင်ကြီးကပြောပါတယ်လိုက်ခွန်ကောစာပေဟာခန္ဓာကိုယ်အစိတ်ပိုင်းများကိုခေါ်ဝေါ်သုံးစွဲထားပြီးတော့တရုတ်ဂျပန်ကိုရီးယားစာတို့နဲ့အနည်းငယ်ဆင်တူပြီးကရင်ဘာသာစကားများကိုလည်းအသံထွက်နိုင်တဲ့အပြင်မြန်မာလိုလည်းအသံထွက်နိုင်တယ်လို့စာပေကိုပြန်လည်ပြုစုတဲ့ကော့စာကလိုဆရာတော်ဘတ်တန်တာစန္ဒဝါယကမိန်ကြားပါတယ
်မတူပီမြုပ်နယ်ကိုခရိုင်စင့်တုံးမြင့်ဖို့ချင်းပြည်နယ်အစိုးရကနေပြည်ထောင်စုအစိုးရထံတင်ပြတောင်းဆိုထားပြီးရခင်မင်းတပ်ခရိုင်လက်အောက်မှာရှိတဲ့ပလဲဝမြုပ်နယ်ဟာမတူပီခရိုင်လက်အောက်မှာဒါထားရှိသွားမှာဖြစ်ပါတယ်ပလဲဝမြုပ်နယ်ဟာချင်းပြည်နယ်တောင်ဘက်အစွန်ဆုံးဒေသမှာတည်ရှိပြီးရခိုင်ပြည်နယ်ဘင်္ဂလားဒေ့ရှ်အိန္ဒိယအရှေ့မြောက်ဒေသမီဆိုရန်ပြည်နယ်နဲ့လည်းနယ်နိမိတ်ထိစပ်နေတဲ့ဒေသတစ်ခုလည်းဖြစ်ပြီးကလဒံပက်ဆောင်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတည်ရှိရာဒေတာလည်းဖြစ်ပါတယ်။စီမံကိန်းအရအချက်ချာကြတဲ့ဘလက်ဝါမြို့နယ်ကိုခရိုင်စင့်တုံးမြင့်ပေးတင်တယ်လို့လည်းရှင်းတိုးတက်ရေးပါတီတွင်ရင်မူကိုရှိန်ထွန်းကပြောပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မတ်လ၈ရက်နေ့မှာကြာရောက်ခဲ့တဲ့105ကြိမ်မြောက်နိုင်ငံတကာအမျိုးသမီးများနေ့ကိုဂုဏ်ပြုတဲ့အနေနဲ့ထိုင်းနိုင်ငံမှာရှိတဲ့အမျိုးသမီးအဖွဲ့တွေပြည်တွင်းပြည်ပနဲ့နယ်စပ်ဒေသအသီးသီးကတိုင်းရင်းသူအမျိုးသမီးအဖွဲ့စည်းတွေနဲ့ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေပူးပေါင်းပြီးထိုင်းနိုင်ငံချင်းမိုင်မြို့မှာခြိတက်လမ်းလျှောက်ခဲ့ကြပါတယ်။ဒီလမ်းလျှောက်ပွဲမှာအမျိုးသမီးတွေအနေနဲ့အလုပ်ချိန်နဲ့တန်တဲ့လုပ်အားခရရှိရေးကြွေးကြော်တန်တဲ့လမ်းလျှောက်ခဲ့ကြတယ်လို့လည်းဆိုပါတယ်။ဒီအကြောင်းတွေကိုတော့အမီကနေစူးစီးထားပြီးနမ်ဟ ோம் ကနေအခုလိုတင်ဆက်ထားပါတယ်ရှင
်။ထိုင်းနိုင်ငံချင်းမိုင်မြို့ Map Foundation ကနေဥဆောင်ပြီးအမျိုးသမီးတွေလမ်းလျှောက်ချီတက်ပွဲပြုလုပ်ရတဲ့အကြောင်းကိုတော့ဒီလှုပ်ရှားမှုရဲ့ဥဆောင်သူတဦးဖြစ်တဲ့ကရင်အမျိုးသမီး Normable 2ကအခုလိုပြောပါတယ်
။ကျမတို့အမျိုးသမီးတွေကအခုချိန်နေချိပဲဒီဖူလိုတဲ့လောက်အားလာခဆိုလို့ရှိရင်ညီညီမများမရသေးဘူး။ကျမတို့အခွင့်အရေးတွေဆိုလည်းညီများမရသေးဘူး။ဒီအတွက်ကျမတို့ကဒီတိုက်ပွဲဝင်ထဲမှာဒီအမျိုးသမီးရေးလှုပ်ရှားမှုထဲမှာကျမတို့ဆက်လက်ပြီးတော့တိုက်ပွဲဝင်ရအောင်ပါပဲ။
ဒီနေ့ရဲ့နိုင်ငံတကာအမျိုးသမီးများနေ့မှာအထူးအားဖြင့်တော့အမျိုးသမီးတွေအတွက်ဖူလုံနဲ့လှုပ်ခလှစာရရှိရေးအလုပ်ချိန်နဲ့တနဲ့လှုပ်အားခရရှိရေးနဲ့ဒုလှုပ်အားခဒုပိုင်နဲ့ဒုဝေစုစတဲ့စိုင်းပုတ်တွေကိုကင်ဆောင်ကြွေးကြော်ကြပြီးခြိတက်လမ်းလျှောက်ခဲ့ကြတာပါလက်ရှိပြည်တွင်းပြည်ပကမြန်မာအမျိုးသမီးတွေအနေနဲ့ညီတူမျှတတဲ့လှုပ်အားခတွေမရရှိသေးဘူးလို့ Normable 2ကဆိုပါတယ်
သူတို့တတ်မှတ်တဲ့အလုပ်ချိန်ရှိနိုင်မှာအမျိုးသားတွေနဲ့တန်းတူပဲအလုပ်လုပ်လာကြတယ်ဒါပေမဲ့ကျမတို့အမျိုးသမီးတွေအခုအချိန်လေးဖြစ်ကိုလှုပ်တဲ့လှုပ်အားလခပါတော့ညီညီတူတူမရခဲ့ဘူးအမျိုးသားတွေနဲ့တန်းတူကျမတို့မရဘူ
းအမျိုးသမီးတွေအနေနဲ့နှိမ်ကျတဲ့အခွင့်အရေးဓာတ်ရရှိနေပြီးဒီထက်တိုးတက်လာအောင်လှုပ်ဆောင်သွားဖို့လိုတယ်လို့ကချင်အမျိုးသမီးအစည်းအရုံး KWAT ထိုင်းနိုင်ငံရဲ့အထွတ်ထွေအတွင်းရင်းမူဒေါ်မွန်နယ်လီကလည်းအခုလိုပြောပါတယ
်ဒီနှိမ်ကျနေတဲ့ဒီအမျိုးသမီးတွေရဲ့ဘဝတိုးတက်မှုနဲ့ဒီအခွင့်အရေးတိုးတက်လာအောင်အဓိကတော့ဒီနှစ်ရဲ့ကျမတို့ရဲ့ဆောင်ပုတ်ဖြစ်တဲ့အမျိုးသမီးတွေကနေရာတိုင်းမှာရောက်နိုင်တယ်သွားနိုင်တယ်ဆိုတဲ့ဟာပေါ့နော်အဲ့ဒါပေါ်ပြချင်းအဖြစ်ဒီကိစ္စတွေကိုလောက်တာပေါ့နော်
မတ်လ၈ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့အခမ်းအနားတွေကိုမြန်မာနိုင်ငံရှိနေရာဒေသအသီးသီးမှာကျင်းပခဲ့ကြသလိုပြည်တွင်းငြိမ်းချမ်းရေးမှာအမျိုးသမီးတွေပါဝင်လာနိုင်ရေးရွယ်ပြီးတော့ကျင်းပခဲ့ကြတယ်လို့သိရပါတယ်နိုင်ငံတကာအမျိုးသမီးများနေ့ဟာ1971ခုနှစ်မှာအစပြုပေါ်ပေါက်လာခဲ့ပြီးအခုဆိုရင်105ကြိမ်မြောက်ကျင်းပနိုင်ခဲ့ပြီဖြစ်ပါတယ်
ဆက်ပြီးတော့မွန်ပြည်နယ်ကြိုက်မျောမြို့နယ်မှာတိစောက်ထားတဲ့ဘီလက်မြေဆက်ယုံဟာကြောင့်မီသွေးသုံးတပ်အားနဲ့လက်ပတ်နေတဲ့ပေါ်ဒေသခံတွေနဲ့လူမှုအဖွဲ့အစည်းနိုင်ငံရေးပါတီတွေကနေကန့်ကွက်နေကြပါတယ်ဘီလက်မြေဆက်ယုံလယ်ပတ်ရေးမှာကြောက်မီသွေးသုံးလျှစ်စစ်တပ်အားအသုံးမပြုဖို့ဆက်လက်အရေးဆိုသွားမဲ့အခြေအနေတွေကိုတော့မီးရင်စနိုင်ကနေစူးစီးထားပြီးနိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်ရှင်
မွန်ပြည်နယ်ကြံ့မြို့မြို့နယ်တွင်းမှာကြောင်မီသွေးသုံးသားနဲ့လက်ပတ်မဲ့ဘီလက်မြေဆက်ယုံကိုကန့်ကွက်ရတဲ့အကြောင်းရင်းကိုတော့မွန်မျိုးရပါတီသူရင်မှုတဲ့နိုင်စိုးမြင့်ကအခုလိုပြောပါတယ
်ကြောင်မီသွေးနဲ့လက်ပတ်တဲ့ဆက်ယုံဆိုတော့ကျွန်တော်ဒီနေ့မှရှိတဲ့ခြေရော်တဲ့ကျွန်တော်မှပြည်သူတွေတဲ့အန်ဒီရဲ့ကြောင်မီသွေးရဲ့ထွက်လာတဲ့ဆိုးကျိုးတွေနဲ့ပတ်သက်တဲ့တရားဝါလုံးကတာတိမှပြည်သားတွေဒါမကောင်းတဲ့အန်ဒီရဲ့ရှိတယ်ဒါကြောင့်ပြည်သူတို့ထိခိုက်တဲ့ဘယ်လုံမှမဆိုတာကျွန်တော်တို့ကပြည်သူပဲရပ်တည်တဲ့သဘောပေါ့ဗျာ
လက်ရှိမှာတော့ကြံ့မြောမြို့နယ်ကဘီလက်မြေဆက်ယုံမှာကြောင်မီသွေးသုံးလက်စစ်သားအသုံးပြုဖို့အစိုးရကိုတင်ပြသွားမယ်လို့နိုင်စိုးမြင့်ကအခုလိုဆက်ပြောပါတယ
်ကျွန်တော်တို့အခုပညာရှင်တွေကရောဒေသခံရှိတဲ့ကြောင်မီသွေးကပ်ကွက်မှုကိုဆန္ဒပေါ်ထုတ်နေတဲ့အတန်ငါရည်နောက်တော့ကျွန်တော်လူလူကောင်းဆောင်တွေလိုရှိကြတယ်ဗျ။ပဒိုင်းကတော့ဆွေရပြီးနေဆွေရတို့တင်ပြမယ်
။ဒေသခံပြည်သူတွေလက်မခံတဲ့ကြောင်မီသွေးလက်စစ်သားပေးမှုနဲ့လဲပတ်မဲ့ဘီလက်မြေဆက်ယုံကိစ္စကိုလွှတ်တော်ထဲမှာတင်ပြပေးသွားမယ်လို့ဒေသခံလက်ဖြစ်ပြည်ကံဖြိုးပါတီရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်သူလည်းဖြစ်တဲ့မင်းအောင်မွန်ကအခုလိုပြောပါရစေ
။ဒီလူလူလက်မခံဘူးဆိုလို့ရှိရင်သူကလေတယ်မယ်ဆိုလို့ရှိရင်လည်းဒီလိုတော့ကြောက်နေဖို့ဒါကတော့ဒီလူရဲ့အတန်ပေါ့ဒီလူကဘလူးဖြစ်ချင်းတည်းလေးပေါ့လွှတ်တော်မှာသင်ပြသူရှိတယ
်လေ SCG ဘီလက်မြေဆက်ယုံဟာ2016ခုနှစ်မှာစတင်အကောင့်တွေပေါ်ခဲ့ပြီးအမေရိကန်ဒေါ်လာတန်400ယင်းနှိမ့်မြုပ်နှံပြီးတော့ဒီနေ့ကိုဘီလက်မြေတန်ချေ9000ကျော်ထုတ်လုပ်ဖို့ရာထားပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာနဲ့ပတ်သက်လို့ရခိုင်အမျိုးသားပါတီကဥလှမြင့်ဦးမျိုးကျော်အပါအဝင်ဗဟိုကော်မတီဝင်၈ဦးကိုပါတီစည်းကမ်းထိန်းသိမ်းရေးကော်မတီကပါတီဗဟိုရုံးမှလာရောက်စစ်ဆေးခံဖို့ဒီလ17ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတော်တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါရှင်။ VOA American တန်ရဲ့တောက်ကြနေမင်းဖက်အစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ VOA American တန်ရဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေသတင်းဆောင်ပါတွေနဲ့သတင်းပတ်ဆင်ကန်တာတွေကို burmese.voanews.com မှာအသံဖိုင်နဲ့တကွပြန်ပြီးတော့နှာစင်နိုင်ပါတယ်ရှင
်သတင်းပတ်အတော်ကြာမျှော်လင့်ဆောင်ဆိုင်နေခဲ့ကြရတဲ့ဒုတိယသမ္မတလောင်းအမည်စင်းတွေထွက်လာပါပြီနှစ်ပေါင်း50ကျော်အတွင်းပထမဆုံးအဖြစ်အရသာစစ်စစ်သမ္မတတဦးဦးဆောင်မဲ့အစိုးရအဖွဲ့တည်းလဲမကြခင်ပုံပေါ်လာတော့မှာပါအခုအမည်စင်းတင်သွင်းထားတဲ့ဒုတိယသမ္မတလောင်းတွေနဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က12923812555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ရဲ့ဓာတ်ရိုက်လေလံအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးပါရရှင်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ရှင
်။ IS အကြမ်းဖက်သမားတွေဟာသူတို့ရဲ့လိင်လဲစီယုံရေးအတွက်အဆုံးပြုတဲ့အဓိကဝါဒဖြန့်ချိမှုတစ်ခုကတော့ကလီဖိတ်လို့ခေါ်တဲ့အစ္စလာမ်နိုင်ငံမလွတ်မဆောင်သာကျယ်ပြန့်လာရမယ်ဆိုတဲ့ပြောကြားချက်ပဲဖြစ်ပါတယ်။ဒါပေမဲ့ဆီးရီးယားအစ်မြောက်အထူးသဖြင့်မဟာဗျူဟာကျတဲ့ရှရာဒီမြို့နယ်အနီးတစ်ဝိုက်မှာသူတို့တက်လှမ်းခဲ့တဲ့ဖြစ်ရပ်တွေဟာသူတို့ရဲ့ဝါဒဖြန့်ချိပြောကြားချက်တွေဘလာသက်သက်သာဖြစ်တယ်ဆိုတာပြသလိုက်ရှင်းပဲဖြစ်ပါတယ်။ပြီးခဲ့တဲ့ရက်အနည်းငယ်အတွင်းကဆီးရီးယားကာကွယ်ရေးတပ်ဖွဲ့တွေဟာအမေရိကန်ဥဆောင်မဟာမိတ်တပ်တွေရဲ့အကူအညီနဲ့IS တို့ရဲ့အချက်အချာဒေသကိုသိမ်းပိုက်နိုင်ခဲ့ပြီးဒေသခံတွေကိုလွတ်မြောက်စေခဲ့ပါတယ်။ဒီမျိုးကိုဝိုင်းဝန်းသိမ်းပိုက်နိုင်ခဲ့တဲ့အတွက်ရကာနဲ့မူဆောအကြားနောက်ဆုံးအသက်သွေးရောဂါကိုဖျက်တောက်ပစ်မှာဖြစ်ပြီး IS ဆိုတဲ့ရောဂါဆိုးကြီးရဲ့ပင်မအခြေအခဲကိုအီရတ်နဲ့ဆီးရီးယားဆိုပြီးနှစ်ချမ်းခွဲပြစ်နိုင်ဖို့ရည်ရွယ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်စတန်ကာတာကဆိုခဲ့ပါတယ်။ ထောင်နှင်းချီရဒေသခံတိုက်ပွဲဝင်တွေဟာ ISD ကိုစစ်ဓာရီကတိုက်ထုတ်ရမှာပါဝင်ခဲ့ရတယ်လို့သမရရဲ့အထူးကိုယ်စားလှယ်ဘရတ်မဂတ်ကဆိုပါတယ်။ဒီထက်မှာကတ်စ်တွေ၊ဆူနီအာရဗ်တွေ၊ခရစ်ယာန်တွေလည်းပါဝင်ပါတယ်။မစ္စတာမဂတ်ကအခုလိုတင်စားပြောဆိုခဲ့တာပါ။စစ်တော်တွေကစစ်ပင်တွေလိုကွဲပြားတဲ့အုပ်စုတွေဟာ IS ကိုတိုက်ချင်းနေကြတာပါ။ကျွန်တော်ရဲ့အလုပ်ကဒီအုပ်စုတွေကိုစီနှောင်ထားဖို့ဆက်ဆက်မဟုတ်ပဲဘက်တန်လိုလှုပ်ပြီးဘေ့စ်ဘောကိုရိုက်နှက်သလိုရိုက်နှက်ရမယ်လို့ဆိုပါတယ်။မကြာသေးမီကမင်းကွန်းတစ်ခုမှာသမ္မတဩဘာမာက IS ကိုတိုက်ရတာခက်ခဲရှုပ်ထွေးတယ်လို့ဆိုခဲ့ပါတယ်။ဒါပေမဲ့အခုဆီးရီးယားနဲ့အီရတ်က IS တို့ရဲ့အချက်အချာတွေကိုထိန်းချုပ်ဖို့အားထုတ်မှုဟာလက်လက်ကောင်းရှိတယ်ဆိုတာကိုလည်းသူကအသိမှတ်ပြုပါတယ်။မဟာမိတ်တို့ရဲ့လက်ကျင့်ပံ့ပိုးအားပေးမှုတွေကြောင့် IS တို့ဟာအီရတ်နိုင်ငံကအချက်အချာကြားတဲ့မြို့တွေတော်တော်များများဆုံးရှုံးနေရပါတယ်။ရမဒီမြို့အပါအဝင်အီရတ်နိုင်ငံတွင်သူတို့ထိန်းချုပ်နေမြေ40ရာခိုင်နှုန်းဆုံးရှုံးပြီးသူတို့ခေါင်းဆောင်တွေသေဆုံးနေရပါတယ်။ရေနံလုပ်ငန်းတွေလည်းစီးစီးသာသာပျက်စီးသွားခဲ့ပါပြီ။ငွေသားစုဆောင်းထားတဲ့နေရာတွေဖျက်ဆီးခံရလို့ IS တွေကိုလစာပေးဖို့အခက်အခဲရှိနေတာပါ။ပြီးခဲ့တဲ့နွေရာသီကတည်းကဆီးရီးယားအီရတ်မှာအဓိကထိုးစစ်တပွဲမှသူတို့မဆင်နှင်နိုင်ခဲ့ကြပါဘူး။ IS တွေရက်ဆက်ကြမ်းကြုတ်မှုဟာငင်းညံစွာနေလိုသူသံပေါင်းများစွာရဲ့ဆန္ဒနဲ့ဂုံသိက္ခာကိုရှင်တုလို့မရနိုင်ပါဘူးလို့သမ္မတဩဘာမာကဆိုပါတယ်။မဟာမိတ်တွေတိုက်ဖို့တိုက်ဘက်တွေမတွန့်မဆုတ်တဲ့မိမိတို့ရဲ့ဘက်တော်သားတွေဟာရိုင်းစိမ်းကြမ်းကြုတ်တဲ့အကြမ်းဖက်အဖွဲ့ကိုဖြိုဖျက်ပြီးတာယာကောင်းမွန်လုံခြုံတဲ့အနာဂတ်ကိုမျှော်လင့်နေသူဒေသခံလူထုနဲ့ဆက်လက်လက်တွဲယက်တီသွားမှာဖြစ်တယ်လို့လည်းသမ္မတဩဘာမာကပြောကြားသွားပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်။အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေလည်းမကြခင်အဆုံးသတ်ပါတော့မယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ၉နာရီထိတစ်ချိန်နေ့ကင်း၁၂နာရီကနေနေ့လယ်၁၂နာရီကနေနေ့ကင်း၁နာရီထိတစ်ချိန်လိုင်းဒိုမီတာ16 19 25တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်။တောက်ကြနေညပိုင်းမှာတော့အမျိုးသမီးကန္တာသုတဆောင်လေးအမေရိကန်တခွင်နဲ့တိတ်ပန်တဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေနားဆင်ကြရမှာပါ။ဒီကနေ့မနက်ဖက်စီစဉ်ဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါအောင်မယ်ရှင
်။ IS Islam Situja အဖွဲ့စီကနေခိုးယူလာတယ်လို့ပြောတယ်ထောင်တောင်းချီချစ်လက်ဖိုင်တွေကိုဂျာမနီနဲ့တခြားနိုင်ငံတွေကအကြမ်းဖက်ဖွဲ့တိုက်ဖြတ်ရေးကျွမ်းကျင်သူတွေဆန့်စစ်နေကြပါတယ်။ဒီဖိုင်တွေထဲမှာအကြမ်းဖက်သမားတွေရဲ့လူသစ်စုဆောင်ထားသူတွေဆိုင်ရာကိုရေးချစ်လက်တွေပါဝင်နေတယ်လို့ပြောပါတယ်။ IS အဖွဲ့ရင်းလုံခြုံရေးဆိုင်ရာအကြီးအကဲစီကကွန်ပျူတာအချက်လက်မှတ်တမ်း memory stick ကိုခိုးယူခဲ့တယ်လို့တူရကီမှာသတင်းတောက်တွေကိုပြောကြားခဲ့တယ်။ IS အဖွဲ့ကိုစိတ်နာပြီးထွက်ပြေးလာသူတယောက်စီကရတဲ့အချက်လက်တွေဖြစ်ကြောင်း Britain က Sky သတင်းဌာနကပြောပါတယ်။ဒီမှတ်တမ်းဖိုင်တွေထဲမှာ IS အဖွဲ့ရဲ့အဖွဲ့ဝင်တွေလူသစ်စုဆောင်ထားသူတွေနဲ့ IS အဖွဲ့ကိုတနားကြီးဦးနာတက်နေသူစုစုပေါင်းအချက်လက်ပေါင်း 2,200 ကျော်ရဲ့အချက်လက်တွေပါမယ်လို့ယုံကြည်ရကြောင်းပြောပါတယ်။ဘောကန်ဒေသနိုင်ငံ၄နိုင်ငံကသူတို့ရဲ့နေဆက်ဒေသတွေကိုရွှေ့ပြောင်းထုတ်ခတဲ့အားလုံးလို့လို့အတွက်ဒီသတင်းပတ်ထဲမှာပိတ်ပစ်ဖို့ဆုံးဖြတ်လိုက်ချက်ကိုဩစတြေးလျနိုင်ငံကနေထောက်ခံလိုက်ပါတယ်။ဒါအပြင်ရွှေ့ပြောင်းဒုက္ခသည်တွေရဲ့လမ်းကြောကိုလည်းလုံးဝဆက်ပြီးပိတ်ထားဖို့ပါတောင်းဆိုလိုက်တာပါ။နှစ်ပေါင်း20နှစ်ပါတွင်ပထမဆုံးချိန်နိုင်ငံတော်ခီးစဉ်ဖြစ်လာရောက်တဲ့ကနေဒါနိုင်ငံဝန်ကြီးချုပ် Justin Trudeau ကိုချက်သပရင်းနေမှာသမ္မတဩဘာမာကအင်ဗျူရောမှာလက်ခံကြိုဆိုခဲ့ပါတယ်။လူမှုအတိုင်းဝန်းချားမှာရောစီးပွားအရာပါနဲ့နဲ့ဆိုင်ဆိုင်ရင်းနှီးမှုရှိနေတယ်လို့လည်းသမ္မတကပြောပါတယ်။ဂျပန်နိုင်ငံမှာငလျင်နဲ့ဆူနာမီရေလိုင်းတန်ကြောင့်ရှေ့မြောက်ဘက်ကန်ယူရန်ဒေသပျက်စီးဆုံးရှုံးမှုတွေနဲ့ Fukushima Daiichi Nuclear ဆက်ရုံရိုးစိမ့်မှုကြောင့်ရတာ9နှစ်ပြည့်တဲ့ဒီကနေ့ထိမှတ်ဖြစ်ဂျပန်မြောက်ပိုင်းဒေသထူထောင်ရင်တိုးမြင့်မှုဝန်ကြီးချုပ်ကကြေညာပေးလိုက်ပါတယ်။
တောက်ကြနေမနေ့ဖက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြေညာပေးသွားတာပါ။ဒီမနေ့အစည်းအဝေးထုတ်လုပ်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Zinab Abdurrahman ဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုလိုင်းဒိုမီတာ1942တို့ကနေနားဆင်နိုင်ကြပါရဲ့ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ကျွန်မခွန်ညိုပါ
This program has come to you from the Voice of America, Washington.